Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါခင်ဗျာအမေရိကန်ပြည်တော်စုမြို့တော်ဝါရှင်တန်ဒီစီကနေ2023ခုနှစ်ဇွန်လ5ရက်တနင်္လာနေ့မနက်ပိုင်း6နာရီကနေ9နာရီအထိ VOE မြန်မာပိုင်းရဲ့အစီအစဉ်တွေကိုလိုက်တို့မီတာ24 40 51နဲ့လိုက်လက်မီတာ190အပြင် VOE ရဲ့ Facebook စာမျက်နှာကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီကျွန်တော်တမောင်သားမှာအခုမနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာဖြစ်ပါတယ
်ကျွန်တော်တာညူပါဒီပြည်ခဲ့တော့ကြနေညတော့ကခီးသက်တင်ဒီခီးသက်တင်ယထာနှစ်ဆင့်တိုက်မိပြီးတော့လူ300နီးပါးသေဆုံးခဲ့ရဲ့ဖြစ်ရတဲ့ပတ်သက်ပြီးတော့အိန္ဒိယနိုင်ငံရဲ့ယထာစနစ်ဘေးကင်းလုံခြုံရေးအပေါ်မှာတိုးလေးစိုးရိမ်စရာတွေဖြစ်လာကြပါတယ်။မြန်မာစစ်ကောင်စီညီငယ်ကူစလေအဖွဲ့နဲ့မြောက်ပိုင်းမဟာမိတ်၃ဘွဲ့တို့မိုင်းလာမြို့မှာတွေ့ဆုံပြီးမှပဲဂျွန်လ၂ရက်နေ့ကစပြီးတော့မြောက်ပိုင်းမဟာမိတ်အဖွဲ့ဝင်ဖြစ်တဲ့ MNDAA တပ်စခန်းတစ်ခုကိုမြန်မာစစ်ကောင်စီကစစ်ဆင်တိုက်ခိုက်တယ်လို့ကိုကန့်ဒေသခြေစိုက်တဲ့မီဒီယာတခုကထုတ်ပြန်ပါတယ်။စရတီထိတ်တဲအောင်သတင်းတွေကိုဦးတင်မောင်တန်းနဲ့အတူကြီးညာပြီးသွားဖို့ရှိပါတယ်ခင်ဗျာ
။ဟုတ်ကဲ့ကိုသားညောင်ရေဒီကနေ့မကြခင်ကြားကြမှာတွေရမှာတော့
တရုတ်ရဲ့အရင်းခံရွေးချက်ကတော့ဗမာပြည်မှာရှိနေတဲ့တရုတ်ကျိုးစည်းဝါးနဲ့တရုတ်နဲ့ပူးပေါင်းဆောင်ရွက်ရေ
းအခုကြားခဲ့ရတာကတော့တရုတ်ရဲ့ဩဇာနဲ့မြန်မာနိုင်ငံရဲ့သုံးသပ်ချက်အတန်းပါအပြည့်အစုံကိုသတင်းတွေပြီးဒီမိုကရေစီဆွေးနွေးကမှကြားမှာဖြစ်ပါတယ်။ဒုတိယပိုင်းနာယူဝတ်မှာတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်း ISP မြန်မာရဲ့မြင်ကွင်းကျမတ်စုများမြန်မာပြည်မှာပေးစာနဲ့ထူးခြားစံပြသတင်းများအစရှိတဲ့အပတ်စဉ်ခန္ဓာတွေကိုတင်ဆက်သွားဖို့ရှိပါတယ်။အခုအရင်ဆုံးတော့ဒီကနေ့နဲ့ထိတ်တန့်ရောက်သတင်းတွေကိုကိုသားညူဦးနဲ့ကျွန်တော်တမောင်သားတို့ပြောပြပါမယ်ခင်ဗျာ။
အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီဟာစနေနေ့ကလူညုံဘေကင်းအစီအမံတွေပါတဲ့လက်စစ်အမြန်အထားဖွင့်ပွဲတက်ရောက်ဖို့ရှိပေမဲ့အဲ့ဒီအစားလူပေါင်း300နီးပါးတည်ဆုံခဲ့ရတဲ့ယထာတိတ်မောက်မှုဖြစ်တဲ့အိန္ဒိယနိုင်ငံရှေ့ဖက်ချမ်းအိုဒီရှားပြည်နယ်ကိုတွားရောက်ခဲ့ပါတယ်။ပြီးခဲ့တဲ့တောက်ကြနေ့ညတုန်းကခီးသက်တီယထာနှစ်ဆင့်တိုက်မိပြီးတော့ယထာတွဲတွေတိတ်မောက်သွားတဲ့ဖြစ်ရကြောင်းအိန္ဒိယနိုင်ငံယထာစနစ်ဘေကင်းလုံခြုံရေးအပေါ်မှာအတော်လေးကိုစိုးရိမ်စရာတွေဖြစ်လာကြပါတယ်။အိန္ဒိယနိုင်ငံမှာခီးသွွာလာမှုမှာယထာစနစ်ကိုအားပြုနေရပြီးတော့တနည်းကိုလူပေါင်း22တန်းဟာယထာတေယူပို့ဆောင်ရေးစနစ်မှာအသုံးပြုနေရတယ်လို့ဆိုပါတယ်။လူဦးရေ 1.42 ဘီလီယံရှိတဲ့အိန္ဒိယနိုင်ငံဟာဗြိတိသျှကိုလိုနီခေတ်ခဲကတည်ဆောက်ခဲ့တဲ့ယထာလန်စနစ်ကိုပဲအသုံးပြုနေကြရတော့ပါ။ဆယ်စုနှစ်တွေနဲ့ချီကျောင်းလို့ယထာလန်စနစ်အပေါ်ညံပြင်းတဲ့စီမံခန့်ခွဲမှုတွေလစ်လျူပြုထားချက်တွေကြောင့်ယထာလန်စနစ်ဟာလည်းအတော်လေးကိုအားနည်းခဲ့ရပါတယ်။ယထာလန်စနစ်ဘေးကင်းအောင်ကြိုးပမ်းမှုတွေရှိလာပြီးမဲ့လဲနှစ်တိုင်းလိုလိုပဲယထာလန်စနစ်မတော်ဆထိခိုက်မှုတွေကြောင့်ယာကနန်းထိခိုက်သေဆုံးမှုတွေရှိပါတယ်2019ခုနှစ်ကနေပြီးတော့2021ခုနှစ်အတွင်းမှာပဲအိန္ဒိယနိုင်ငံအတွင်းမှာယထာလန်စနစ်နဲ့ဆက်ဆက်ပြီးတော့သေဆုံးတဲ့သူလူ3000ကျော်ရှိတယ်လို့ရာဇဝတ်မှုမှတ်တမ်းဌာန2022ထုတ်ပြန်ကြေညာသိရပါတယ်အဲ့ဒီထဲမှာတော့ယထာပေါ်ကနေပြီးတော့ခီးသက်တွေပြုတ်ကျတာယထာတိုက်တာအချိန်နဲ့လာတဲ့ယထာကလူကိုတိုက်တာတွေပါဝင်ပါတယ်အခုလက်ရှိနရင်ဒာမိုဒီအစိုးရဟာယထာလန်တွေအတွက်ဒေါ်လာဘီလီယံနဲ့ချီပြီးတော့ရင်းနှီးမြှုပ်နှံမှုတွေတော့လုပ်ခဲ့ပါတယ်။များသောအားဖြင့်ဒီငွေတွေဟာဗြိတိသျှအစိုးရက19ရာစုနှစ်အတွက်ခင်းခဲ့တဲ့ယထာလန်ဟောင်းတွေကိုပြုတ်ပြန်မိုးမှန်တဲ့နေရာမှာသုံးပါတယ်။ယထာလန်ချောမွေ့မှုတွေနဲ့ယထာတိုက်မှုတွေနည်းလာအောင်လို့ယထာလန်စနစ်ပို့ပြီးတော့ခင့်မိလာတဲ့ဒီလက်စစ်အမြန်ထားစနစ်တွေကိုသုံးဖို့အတွက်လည်းကြိုးစားလာတာရှိပါတယ်။အိန္ဒိယနိုင်ငံအနေနဲ့ယထာလန်စနစ်ဘေကင်းလုံခြုံရေးကိုပို့ပြီးတော့ဒီထက်ဦးစားပေးဆောင်ရွက်ဖို့လည်းကြွညင်သူတွေကအကြံပြုကြပါတယ်။တောက်ချနေညာကဖြစ်ခဲ့တဲ့လူ300နီးပါးသေဆုံးပြီးတော့လူ1000ကျော်ဒဏ်ရာရခဲ့တဲ့ယထာတိုက်မှုဟာ electronic အချက်ပြစနစ်မှားယွင်းမှုကြောင့်ဖြစ်တယ်လို့အိန္ဒိယတာဝန်ရှိသူတွေကထုတ်ပြန်ပါတယ်။အဲ့ဒါဘာကြောင့်လဲဆိုတော့ကတော့စုံစမ်းစစ်ဆေးမှုတွေဆက်ပြီးတော့လုပ်သွားမယ်လို့အိန္ဒိယယထာဝန်ကြီးကတင်းဦးနေနေရုပ်သံအင်တာဗျူးတစ်ခုမှာပြောဆိုထားပါတယ်ခင်ဗျာ
။1989ခုနှစ်ဒီမိုကရေစီလှုပ်ရှားမှုနှစ်ပတ်လည်အကျိုးရက်တွေမှာဗီဂျင်းမြို့လည်းကတရားမင်းရင်းမြင်ကိုတွာလာခွင့်တရုတ်ကတင်ကြလိုက်ပါတယ်။သွားလာကြသူတွေရဲ့မှတ်ပုံတွေကိုစစ်ဆေးနေပြီးသတင်းစာဆရာတွေအနေနဲ့ဗီဇာရရှိထားကြသူတွေဟာဒီနေရာဝန်းကျင်ကိုသွားဖို့အထူးခွင့်ပြုချက်ထပ်မံလိုအပ်ပါတယ်။ဟောင်ကောင်မှာတော့ရဲတပ်ဖွဲ့ကလူ32ယောက်ကိုစတေနဲ့တင်းငွေတွေနေတွေမှာထိန်းသိမ်းလိုက်ပါတယ်။အများစုက Victoria Park ဝန်းကျင်မှာအဖမ်းခံလိုက်ကြတာပါ။1989ခုနှစ်ဇွန်လ3ရက်ညနဲ့ဇွန်လ4ရက်မနေ့ခင်းတွေမှာတရုတ်စစ်တပ်နဲ့တင့်ကားတွေနဲ့ခြေရင်တပ်တွေကတိုင်းနိုင်ငံရင်ပြင်ကိုဝင်ရောက်နေနေခဲ့တဲ့အတွက်ဆန္ဒပြနေကြသူတွေရချီတမမဟုတ်ထောင်ချီတည်ဆုံခဲ့ကြရတာပါဒီရက်ကိုအမတ်တရဖြစ်ဟောင်ကောင်ကဗစ်တိုးရီးယားပန်းချာမှာဖျောင်းနိုင်ပြီးခြင်ကြပြီးအမတ်တရနှစ်ပတ်လည်နေ့ကိုကျင်းပလေရှိကြပါတယ်ဒီနေရာဟာတရုတ်ထိန်းချုပ်မှုအောက်နယ်မြေတွေထဲမှာတရားမင်းအမတ်တရပွဲကိုနောက်ဆုံးကျင်းပတဲ့နေရာလည်းဖြစ်ပါတယ် Nepal Ajo Nyama, Dajwa Lop Shah Dure Ne, Nubinya Dama Shiago, Hong Kong Yega, Tele Lai B, Kuchin T, Pansi Lai to Tonsen Yau Shidabi Pepale, Nepal and Name Badamima, Dayame, Yekin Jason Doja Dure, Mirriga, Jinja Jetson, Tobia Lai B, Amantiao, Porto Bebo, Yoje Bebo, Junun Jadu Rego, Yeu Bebo, Dawson Rajabare, Deo Mara, Dayame, Yekin Woman, Swinibo, Baby Tabi, Hong Kong Mara, Natal Nasalo, Ubego, Piatan Lai Bigrega, Dilu Bari, Polo, Cantat La Pare.
မြန်မာစစ်ကောင်စီညီညာရေးကူစလေအဖွဲ့နဲ့မြောက်ပိုင်းမဟာမိတ်တုံးပွဲတို့မိုင်းလာမြို့မှာတွေ့ဆုံမှုပြီးမှာပဲဂျွန်လ၂ရက်နေ့ကစပြီးတော့မြောက်ပိုင်းမဟာမိတ်အဖွဲ့ဝင်တစ်ခုဖြစ်တဲ့ MNDAA တပ်စခန်းတစ်ခုကိုမြန်မာစစ်ကောင်စီကစစ်ဆင်တိုက်ခိုက်ခဲ့တဲ့ဆိုပြီးတော့ကုကန်ဒေသကြီးဆိုင်ကုကန်မီဒီယာကထုတ်ပြန်ပါတယ်ဂျွန်လ၃ရက်နေ့မှာလဲကုကန်ခိုင်တုံရှမ်းဒေသ ောင်စီတက်ကြားမှာနှစ်နာရီကြာတိုက်ပွဲဖြစ်ခဲ့တယ်လို့သိရပါတယ်။တိုက်ပွဲအတွင်းမှာ MNDAA ကုကံဘက်ကတဦးကြဆုံးတဦးဒဏ်ရရှိတယ်လို့ထုတ်ပြန်ပေမဲ့စစ်ကောင်စီဘက်ကထိခိုက်သေဆုံးမှုရှိမရှိကိုတော့မသိရပါဘူး။မြန်မာစစ်ကောင်စီဘက်ကတော့ဒီတိုက်ပွဲတွေနဲ့ပတ်သက်ပြီးတော့တစုံတရာတရားဝင်ထုတ်ပြန်ပြောဆိုတာမျိုးမရှိသေးပါဘူး။ဒုတိယဗိုလ်ချုပ်ကြီးရာပြည်ဦးဆောင်တဲ့မြန်မာစစ်ကောင်စီညီညာရေးကုလသမဂ္ဂဖွဲ့ဟာMNDAA ကုကံလက်နက်ကိုင်အဖွဲ့ပါဝင်မြောက်ပိုင်းမဟာမိတ်၃ဘွဲ့နဲ့မိုင်းလားမြို့မှာဂျွန်လ၁ရက်နေ့ကတွေ့ဆုံခဲ့ပြီးမြဲဂျွန်လ၂ရက်နေ့မှာတော့အဆုံးသတ်သွားပါတယ်ဒီစစ်နှုတ်ပွဲမှာတရုတ်ဘက်ကအထူးတန်တမာတူတယောက်ခဲ့တာမလို့တရုတ်နိုင်ငံရဲ့ဂျာဝင်စစ်ဆက်မှုနဲ့ဒီစစ်နှုတ်ပွဲဖြစ်လာတယ်လို့လေလာသူတွေကယူဆပါတယ်အနာသိန်းစစ်ကောင်စီကိုဆန့်ကျင်တဲ့နယူးတော်လိုင်းကြီးဖြစ်လာခဲ့ပြီးတဲ့နောက်မြောက်ပိုင်းအဖွဲ့၃ဘွဲ့ဟာမြန်မာစစ်ကောင်စီနဲ့ထိတိုက်တိုက်ပွဲကြီးမျိုးတွေမရှိပေမဲ့လည်းဒီနယူးတော်လိုင်းကြီးကိုထောက်ခံကူညီတဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေဖြစ်တယ်ဆိုပြီးတော့လေလာသူတွေကသတ်မှတ်ယူဆကြပါတယ်ခင်ဗျာ
ထိုင်ဝမ်ရေလကြားမှာအမေရိကန်နဲ့ကနေဒါစစ်သည်မော်တွေရဲ့ပင်လယ်ပြင်အသွားလာပူကြဆုံးမမှုကိုကာကွယ်ရပါမယ်လို့တရုတ်ကာကွယ်ရေးဝန်ကြီးကပြောလိုက်ပါတယ်။စင်ကာပူနိုင်ငံမှာကျင်းပနေတဲ့ကမ္ဘာကာကွယ်ရေးဝန်ကြီးများရဲ့ Shangri-La ဆွေးနွေးပွဲမှာတရုတ်ကာကွယ်ရေးဝန်ကြီး Lee Shang-Fu ကအခုလိုပြောလိုက်တာဖြစ်ပါတယ်။အမေရိကန်နဲ့ကနေဒါရေတပ်စစ်သည်မော်တွေဟာထိုင်ဝမ်ရေလကြားမှာစနေနေ့ကပူးသွားလာခဲ့တာဖြစ်ပြီးတရုတ်စစ်သည်မော်ကအမေရိကန်သည်မော်ကို Guide 132ကိုက်အကွာကနေခေါင်းတည်ကျော်သွားခဲ့တာဖြစ်ပါတယ်။ဒါကိုအာဏာများလာတဲ့လောက်ရဖြစ်အမေရိကန်အင်ဒိုပစိဖိတ်စစ်ဌာနချုပ်ကပြောပါတယ်။ထိုင်ဝမ်နဲ့တရုတ်ကိုချားထားတဲ့ထိုင်ဝမ်ရေလက်ကြားမှာအပြစ်ကင်းကင်းသွာလာနေကြတာတွေအတွက်တရုတ်ကပြဿနာမရှိပါကြောင်းဒါပေမဲ့အဲ့ဒီလိုလွတ်လပ်စွာအပြစ်ကင်းကင်းသွာလာနေကြတာကိုအသုံးချပြီးရေချောင်းသွာလာရေးဗိုလ်ချုပ်စိုးမိုးဖို့စူးစမ်းတာကိုတော့ကာကွယ်ရမှာဖြစ်တယ်လို့ဗိုလ်ချုပ်ကြီးလီရှန်ဖူကဆိုပါတယ်။တရုတ်ကအနိုင်ကျင့်တဲ့အခါဒါမှမဟုတ်အကြကိုင်တဲ့အခါအမေရိကန်အနေနဲ့နောက်တွန့်သွားမှာမဟုတ်ပဲထိုင်ဝမ်ရေလက်ကြားနဲ့တောင်တရုတ်ပင်လယ်ပြင်မှာဆက်လက်ဖြတ်တန်းပြန်တန်းနေဦးမှာဖြစ်ပါတယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးရိုက်တာအော့စတင်ကလည်းအဲ့ဒီရှန်ဂရီလာလုံခြုံရေးစကားပွဲမှာပဲစနေနေ့ကပြောလိုက်ပါတယ
်။ VOA American တာမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိ5.24 kHz 11.13 5.24 kHz 8.13ไฮโดรมีเตอร์57กิโลเฮิรตซ์5805เนี่ยไลท์เลมิเตอร์190กิโลเฮิรตซ์1505โลกันเนี่ยทุ่มเน้นไปได้ครับရှင
် View American ตางก็นี่ภิโรตรีนานี่มะเนี่ยป้ายตรีนี่ก็เสร็จละตันล้วนนี่บาร์เลยยูเครนမြို့တော်ကီယက်မှာရှိတဲ့လေကြောင်းရံကာကွယ်ရေးအတွက်ထားတဲ့နေရာတွေကိုစစ်ဆေးဖို့အတွက်ယူကရိန်းသမ္မတကအမိန့်ပေးလိုက်ပြီးနောက်စစ်ဆေးတွေ့ရှိချက်တွေအရကီယက်မြို့မှာရှိတဲ့လေကြောင်းရံကာကွယ်ရေးနေရာ1000ကျော်မှာအများစုဟာအသုံးပြုဖို့မသင့်တော်တာဝင်ခွင့်ရမရတာတွေဖြစ်နေတယ်ဆိုပြီးတော့ယူကရိန်းမဟာဗျူဟာကစစ်မှုရေးရာဝန်ကြီးကထုတ်ပြန်ပါတယ်ဒီတွေ့ရှိချက်မဟုတ်အတော်လေးကိုစိတ်မသက်မသာဖြစ်ရတယ်လို့လည်းသူက Telegram စာမျက်နှာမှာရေးပါတယ်နားနေရာပေါင်း1098ခုကိုစစ်ဆေးကြည့်တဲ့အခါမှာ359ခုကအသုံးပြုလို့မရတယ်လို့ပဲနောက်ထပ်122ခုကပြိပင်ထားတယ်လို့ဆိုပါတယ်။998ခုပဲအသုံးပြုနိုင်တာတွေ့ရတယ်လို့ကက်ရှမင်းရှင်းကရေးပါတယ်။ရုရှားလေကြောင်းတိုက်ခိုက်မှုတွင်ပိတ်ထားတဲ့ဘုံခိုနေရာကိုဝင်ဖို့ကြိုးစားစဉ်အရသာ3ဦးသေဆုံးခဲ့ရတဲ့နောက်အခုလိုမျိုးယူကရိန်းမှာရှိတဲ့ဒီလေကြောင်းရံကာကွယ်ရေးဘုံခိုနေရာတွေကိုစစ်ဆေးဖို့အတွက်တမန်ကနေပြီးတော့အမိန့်ထုတ်ခဲ့တာပါ။ဘုံခုတဲ့နေရာကိုဝင်ဖို့ကြိုးစားရင်းနဲ့တည်ဆုံခဲ့တဲ့ဖြစ်ရပေါ်မှာယူကရိန်းပြည်သူတွေကအတော်လေးဒေါသဖြစ်ခဲ့ကြပြီးတော့သမရဘက်ကအခုလိုမျိုးပြင်းပြင်းထန်ထန်ကိုကိုက်တွယ်လာတာဖြစ်ပါတယ်။ဒီပေါ်မှာလည်းကီယက်မြို့တော်ဝင်တဲ့သမရတို့အတော်လေးကတောက်ကဆဖြစ်ခဲ့ကြပုံရပါတယ်။မြို့တော်ဝင်ကတော့ဒီဖြစ်ရမှာသူ့အနေနဲ့တစိမ့်တပိုင်းတာဝန်ရှိတယ်ဆိုတာကိုဝန်ခံပေမဲ့အခြားသူတွေအထူးသဖြင့်မြို့တော် KI တွေကိုဥဆောင်နေတဲ့သမရရဲ့လူတွေမှလည်းတာဝန်ရှိတယ်ဆိုပြီးတော့ဖြစ်တင်ခဲ့ပါတယ်။နိုင်ငံအဟွားမှာရှိတဲ့ဘုံခုပူတတ်မှတ်ထားတဲ့နေရာတွေကိုဆက်ပြီးတော့စစ်ဆေးသွားမယ်လို့ယူကရိန်းပြည်ထောင်စုဝန်ကြီးကလည်းပြောဆိုထားပါတယ်ခင်ဗျာ
။တူရကီသမ္မတတေယစ်အာဒိုဂန်နဲ့တွေ့ဆုံခဲ့ပြီးတဲ့နောက်တူရကီဆွေဒင်နဲ့ဖင်လန်တို့ဟာ Lame de Bacho yet with my trace on Jalli Melu. They do to him with your yawns to tell Baka, Tingreniga, Pio Bade. So what don't I got that when she do they have Jonas Sene, a Pama, Trace on Yama Piedelu, so we may yet D. Jaguro to got Pion to talk about. Felaning I knew do when we were Masha don't want to get a deep pupe, a gap, beep, be may. Sweden I when we go to Hunkery Lobe, sang at Tangy Bade. Dulgiga jump at the Malu, Tamatare, Sit Dujo also a point when we go Sweden and Ganga, Lakantare, Dulgiga, so sweat our body. Dulgi Yeram Apian, it are repatient pain, I met Chilan, we go Sweden and Ganga, lamp get beep barelo, so down bag at the end of we go Jobari. Sweden got do ya posi ocho bon chigan, ubre go be sing ebi, a jump at water, Dandia yellow bigo, Dulgina, Bubon Lom, I make a sabi, so I get a go, Nato, Dream Mujawa, Yinjon, Pyogetaba. Stodan Baka, Dulgi, Yoga Bema. I don't get the other Yoga be the bad jama trace on get up your body. Did you idea name a Jonai Lale, Jim Pame, Nedo take the issue with my dime, shooting with Wingway Yanam, out of the end of the gun, media camaro, a chain she, they jam master Dunbaga, Piovade, Nedo got away when you do her, John La, Sanga, such a brass and new matrice on Jabo, she body.
A chincha can't hardly rush out, deck and gongs on, unless he never need a dead lizard couldn't hit Pi Chow dead, denuni Nima. Tugu Taukan is not Pia Luchu, Rashaning and Moscow Mu Lanibo with Tola Gijavari. Alessi, Neville Niha, Lile Mune, Diaio, Matimemian, Pumu Sreja Dune, Taunan Gune Chama Cantara, Pibari. Rasha Yashiri, Agri de Samurigu, Topo Biosurari. Now Rasha Sua Seni, Sanapia Murijan, Tugu Kulumu Sreja Dingedalu, Alessi, Neville Niga Biovari. Tuha Suyang Mu Sreja Dune, Diaia Sanyabio, Di Sreja Tugu, Sezu Nidune Chibido Taune Tetane Mare. Dimuha, Rasha Tamra Putin, Tin Shazong Yandugu, Lunia Quetabu de Rasha Suaye, Juba Mu, not Ku Piedelu, Rasha, Wimay the Mariga, Shumi Mare. Alessi Neville Nigo, Taukandu to Chuaro, Tue Muni, Tema Pine, Salan de Chugu, Gansan Biro, Taune, Jimbiro, Sana Piaja Lue, the Chugaro, Graffiti, Lambi Poiti, Swain, and Sana Topo, Gejaware. Sana Piadu de Chugu, Rasha Yega, Mimansame, Pansi, Tainting Light Lube, Moscow Mule Masule, Yea Shirugu, Domi Chatale Bare, Rashaning at Duhamaro, Sana Piadu, Lu Liza, Nau Temene, Pansi Kangia Relu, Rashaning a Sanchi, Puerto Puega, Topian Tower, Ekmia.
Now, so that, take down the Renu, Gudanu, to Gina Pigajara Pibare. Husalabi democracy sooner than go, Melunta, we the rain some bad book with Timpiachamare. Ea nya yi two people to the Ladaga, Nansan, Lola de Tue, Ludamuna, Tialombo, Tigai Lali Malalu, Pina Shinriga, Soying Lajabare. De Jamrego, Ebi the rain some bad chick and be, go Nyanja ega, Piopia Tabare.
Hintanga Lungene Sesune Miazo Agrega, Satrigo, Lu on out time, Lila things zede, Nyantu Nipinya canaukala. Nanere thing musayane, Ionjo, Coyelu cojare, Neuronate, Kunetku, Chicks tare, Coyel Lilamu, Shizan, Lodigo, Lokeduba. Dariga, Mimokema, Dreamy, Niare, Nyaitu Nipinya, Ea, Chicken, Omile, Pibare. A cool lava in Demaro, Ea, Nipinya, Ganama, a third Santa to Timuriga, Shame Mia Lagevare. Microsoft, ye, Taupan Pemune, San Francisco, Chisai, Ope, Ea, Comuniga, Nyaitu Nipinya, though, Chet GPT, Naso Fashion. GPT 4 go malaga thopya ke bare Google ga le la du ska pyo so set twe nai ne bot lu kho le chatbot twi ti thuna apa win tacha thik tan ni pinya company ji twi ga le di AI ni pinya kana ma pyan sai yin ni nyum man da ja bare da ba me di AI chatbot twi ye a ne ye chho chang lo AI pha ke ni hin tan ga BBC thadin thana ne interview ma thadi pe twa ke bare di ni pinya twi ga a taw le chauk sia kaun ne lo tu ga so bare AI chatbot တွေကအခုအချိန်မှာလူသားထက်ညံမမီဘူးဆိုပေမဲ့မကြခင်မှာဖြစ်ကောင်းဖြစ်လာနိုင်လိမ့်မယ်လို့သူကပြောပါတယ် Massachusetts မြို့ပညာတက္ကသိုလ် review magazine နဲ့ interview မှာလည်းဟင်တန်က record ပွဲတွေကိုခြေလှယ်တာမျိုးဒါမှမဟုတ်အကြမ်းဖက်မှုကိုလှုပ်ဆော်တာလို့လူအဖွဲ့အစည်းပေါ်ထိခိုက်စေနိုင်တဲ့မကောင်းတဲ့ရွယ်ချက်နဲ့အသုံးပြုသူတွေရဲ့အန္တရာယ်ကိုထောက်ပြခဲ့ပါတယ်အသက်85နှစ်ရှိပြီဖြစ်တဲ့ဟင်တန်ကမြို့ပညာကုမ္ပဏီကြီးအတွက်အလုံးမလုံးတော့တဲ့သူတစ်ယောက်အနေနဲ့ဖြစ်နိုင်ခြေရှိတဲ့အန္တရာယ်တွေအကြောင်းကိုပွင့်ပွင့်လင်းလင်းပြောလို့ရအောင်သူက Google ကနေအနားယူခဲ့တာလို့ဆိုပါတယ်ဒါပေမဲ့သူထွက်ခွာကြောင်းကြေညာပြီးကြတဲ့ကဟင်တန်က AI နည်းပညာနဲ့ပတ်သက်ပြီး Google ကအလွန်တာဝန်သိသိနဲ့လှုပ်ဆောင်နေတယ်လို့ဒီဇိုင်းမမတ်ပြောဆိုခဲ့ပါတယ် Google နဲ့ပတ်သက်ပြီးအကောင်းပြောစရာတွေအများကြီးရှိတယ်လို့လည်းဟင်တန်ကဆိုပြီးဒီလိုမှတ်ချက်စကားတွေကိုသူ Google မှာမရှိတော့တဲ့အချိန်ပြောမှပိုးယုံနိုင်စရာရှိမယ်လို့ဆိုပါတယ် AI နဲ့ပတ်သက်ပြီးအများစုဆွေးနွေးညှဉ်းခုံကြတာကတော့အဓိကအနေတွေကအနာဂတ်မှာကျုံးလာမလားဒါမှမဟုတ်လက်ရှိပြစ်ဆုံးပံမလားဆိုတာပါတစ်ဖက်မှာလူသားဉာဏ်ရည်ကိုအစားထိုးတဲ့ကွန်ပျူတာတွေကြောင့်လူသားရဲ့ဖြစ်တည်မှုပေါ်ချိမ့်ချောက်တဲ့အထိအန္တရာယ်ရှိတယ်လို့ယူဆထားကြတာတွေလည်းရှိပါတယ်တခြားတစ်ဖက်မှာလည်းစီးပွားရေးလုပ်ငန်းတွေနဲ့အစိုးရအဖွဲ့အစည်းတွေမှာကြေကြေပြန့်ပြန့်အသုံးပြုနေပြီဖြစ်တဲ့လိုလျောက်နည်းပညာစနစ်အပေါ်တက်ရောက်တဲ့လက်တွေ့ကမ္ဘာမှာကြုံရနိုင်တဲ့အန္တရာယ်နဲ့ပတ်သက်တဲ့စိုးရိမ်မှုတွေပါUK အခြေဆိုင် data သိပ္ပံနဲ့ဉာဏ်တူနည်းပညာဆိုင်ရာအဖွဲ့တစ်ခုဖြစ်တဲ့ Alan Turing Institute ကပမောက်က Mike Woolrich ကတော့လက်တွေ့ဖြစ်လာနိုင်တဲ့အန္တရာယ်တွေအကြောင်းအခုလိုရှင်းပြပါရစေ
You can imagine a teenager who just for a bit of
fun ဆရာတို့တယောက်ကအပျော်သဘောနဲ့ program တစ်ခုရေးဆွဲပြီးအစိုးရရဲ့အရေးကြီးတဲ့ဌာနတချို့ကိုတိုက်ခိုက်တာဝန်ဆောင်မှုတချို့ကို cyber တိုက်ခိုက်တာမျိုးလုပ်တာကိုစိတ်ကူးကြည့်လိုက်ပါအဲ့ဒါကကဘာကြီးပြတ်သွားမယ်လို့မဆိုလိုပါဘူးဒါပေမဲ့လက်တွေ့အလုပ်တွေကိုထိခိုက်သွားနိုင်ပါလ
ေ AI သုတေသူတွေကအရင်ကတည်းက AI စနစ်တွေထဲမှာလူမျိုးရေးကြားမနဲ့အခြားပလိုက်မှုပုံစံတွေနဲ့ပတ်သက်ပြီးစိုးရိမ်မှုတွေကိုထောက်ပြခဲ့ကြတာပါလန်ဒန်သိပ္ပံပြတဲ့က Glenn Morgan ကတော့လူတွေက AI ကိုဘလို့အသုံးပြုမလဲဆိုတာကပိုးစိုးရိမ်စရာကောင်းတယ်လို့ပြောပါတယ်
They're more worried about the ways in which AI is going to be used
စိုးလိုဂျင်နာကတော့ဒီ AI ကမှားယွင်းတဲ့နည်းထိခိုက်စေတဲ့နည်းနဲ့အသုံးပြုနိုင်တဲ့လက်နက်ကိရိယာတစ်ခုပါပဲပြီးတော့ဒါကမှတကယ်ကိုစိုးရိမ်စရာလို့ကျွန်တော်ထင်တယ်ဒါပေမဲ့ AI ကဒါမှမဟုတ်ဆက်ရုပ်တွေကပြန်ပုံကန်ပြီးလူသားမျိုးနွယ်ကိုဖြုတ်ချတော့မယ်ဆိုတော့သိပ္ပံစိတ်ကူးရင်ဇလန်းတွေမှာပါတတ်တယ်လို့မျိုးတော့စိုးရိမ်စရာတိတ်မရှိပါဘူ
းဟင်တန်ဟာ2019ခုနှစ်မှာထူရင်စုရရှိတဲ့ AI ရှေ့ဆောင်3ဦးနဲ့ကတူဖြစ်ပြီးဒီစုဟာနည်းပညာနယ်ပယ်ရဲ့ Nova စုလို့လူသိများတဲ့ဂုဏ်ယူဆရာတစ်ခုဖြစ်ပါတယ်။အခြားစုရရှိသူတို့ဖြစ်တဲ့ကနေဒါနိုင်ငံသားကွန်ပျူတာသိပ္ပံပညာရှင် Joshua Benjo နဲ့ပြင်သစ်ကွန်ပျူတာသိပ္ပံပညာရှင် Jan Lukendo ကလည်း AI ရဲ့အနာဂတ်နဲ့ပတ်သက်ပြီးစိုးရိမ်ကြောင်းထုတ်ဖော်ပြောဆိုခဲ့ပူးကြပါတယ
်။ AI ရဲ့စိုးရိမ်စရာကောင်းမွန်တွေကိုကိုကြီးညာအေးကတင်ပြခဲ့တာပါ။အခုတော့အပတ်စဉ်ကဏ္ဍဒီမိုကရေစီရဲ့ဆွေးနွေးခန်းကိုတင်ဆက်ချင်ပါတယ်။တရုတ်ရဲ့ဂျောင်းဝင်ညီနိုင်မှုကြောင့်ရှမ်းပြည်နယ်မိုင်လာမှာစစ်ကောင်စီနဲ့တိုင်းရင်းသားညီနောင်မဟာမိတ်သုံးဘက်ကြားနှစ်ရက်ကြာဆွေးနွေးပွဲကဗာရက်လက်မှတ်မရရှိပဲတောက်ကြတွေကပြီးဆုံးခဲ့ပါတယ်။တရုတ်ကစစ်ကောင်စီပါဝင်တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေနဲ့ဆက်ဆံရေးမှာသူ့အကျိုးစီးပွားကိုရှေ့တန်းတင်မယ်ဆိုရင်မြန်မာပြည်တွင်းပြည်ပတရုတ်ဆန့်ကျင်ရေးလှုပ်ရှားမှုတွေပိုပြီးကြီးမားလာနိုင်ကြောင်းတရုတ်မြန်မာဆက်ဆံရေးလေလာတုံ့တက်သူဦးသန်းစွန့်နိုင်က VOA ကိုပြောပါတယ်။မြန်မာရေးမှာတရုတ်ရဲ့ဩဇာလွှမ်းမှုနိုင်မှုခြေနေနဲ့ပတ်သက်လို့ဦးသန်းစိုးနိုင်ကိုမန်အင်ဂျင်နီယာဇူးကနေဆက်သွယ်မေးမြန်းထားပါတယ
်အခုဒီမြောက်ပိုင်းတိုင်းနာလက်နက်ကင်၃ဘွဲ့ပေါ့နော်ဒီညီနောင်မဟာမိတ်၃ဘွဲ့နဲ့စစ်ကောင်စီကြားမှာဒီဆက်ဆက်ဆွေးနွေးစကားပြောဖို့ကိုတရုတ်ကနေပြီးတော့ဂျာဝင်ညှိနှိုင်းခဲ့တယ်လို့ကျမတို့သိရပါတယ်တရုတ်ကဘာကြောင့်ဟိုဂျာဝင်ညှိနှိုင်းတယ်လို့ဥတ္တဆုနိုင်မြင်လဲရှင
်တရုတ်ကအခုလိုဂျာဝင်ပြီးတော့ညဉ့်ညံကြီးပွဲစားလုပ်နေတာတစ်ချက်ကတော့သူဟာနိုင်ငံတကာမှာညဉ့်ညံကြီးအကျိုးဆောင်ကြီးဖြစ်သူကပုံဖော်ခြင်းနဲ့အတွေ့သူဟာအဲ့ဒီအမည်နာမကိုယူထားတာပါနောက်အဲ့ဒီလိုကိစ္စမျိုးတွေလည်းပြည်တွင်းမှာအထူးသဖြင့်မကြခင်ကရခိုင်မှာဆိုလို့ရှိရင်ကျွန်တော်တို့ဘင်္ဂါလီဒုက္ခသည်တွေပြန်ပူရေးကိစ္စကိုဟိုသူကဥဆောင်ဥရွက်တွေလုပ်နေတဲ့အနေအထားတွေရှိပါတယ်ဆိုလိုတာကတော့သူကငြိမ်းချမ်းရေးကိုလိုလားတဲ့အင်အားစုဆိုတာကိုနိုင်ငံတကာကိုပုံဖော်ခြင်းလို့အဲ့ဒါလုပ်တာပါဒါပေမဲ့တရုတ်ရဲ့အရင်းခံရည်ရွယ်ချက်ကတော့ဗမာပြည်မှာရှိနေတဲ့တရုတ်ကျိုးစည်းဝါနဲ့တရုတ်နဲ့ပူးပေါင်းဆောင်ရွက်ရေးလုပ်ငန်းတွေနဲ့ပတ်သက်ပြီးတော့အနောက်တိုင်းနိုင်ငံတွေဒီမိုကရေစီအင်အားစုတွေပါဝင်မလာဘူးအဲ့ဒါတွေကိုတန်းနိုင်တော့ဟန်တာဘူးသူရွယ်ပြီးတော့လုပ်တာပါအ
ဲ့တော့ဒီတရုတ်ကနေပြီးတော့အခုလိုမျိုးပေါ့နော်ဆွေးနွေးပွဲတွေဖြစ်လာအောင်ပေါ့နော်အထူးသဖြင့်ဒါအရင်ကသဘောထားတင်းမာတဲ့ဒီအုပ်စုတွေကြားမှာဟိုဆွေးနွေးပွဲတွေဖြစ်လာအောင်တရုတ်ကဂျာဝင်လုပ်ပေးလာတာကရောတစ်ဖက်မှာအရာပေါ့နော်သူတို့ချင်းဆွေးနွေးလာကြတယ်စကားပြောလာကြတယ်အထူးသဖြင့်စစ်ကောင်စီဆိုလို့ရှိရင်လည်းအဲဗိုလ်ချုပ်ဆောင်မင်းထွန်းတုံ့ပြန်ပြောဆိုကြရရဆိုရင်အခုဆွေးနွေးပွဲတွေဟာတိုးတက်မှုရှိတယ်အပြူသဘောဆောင်နေဆိုတဲ့အနေအထားမျိုးတွေဖြစ်နေတယ်ဆိုတာမျိုးဆိုရင်တိုးတက်တဲ့လက္ခဏာအဖြစ်ကိုမြင်လို့ရလားရှင
်လုံးဝမြင်လို့မရပါဘာဖြစ်လို့လဲဆိုတော့ပမာပြည်သူလူထုတန်း90ကျော်တဲမှာ အခုစစ်ကောင်စီကိုထောက်ခံနေတဲ့အင်အားစုဆိုတာတသန်းနှစ်သန်းနဲ့မကျော်နိုင်ပါဘူးအဲ့လိုအခြေအနေမျိုးမှာနော်နေတန်းနေတန်းပကံမကွဲစေနဲ့ဆိုပြီးတော့ကျွန်တော်တို့အခုပြည်သူလူထုတော်လိုင်းအင်အားစုတွေနဲ့ပူးပေါင်းဆောင်ရွက်မယ်ကျွန်တော်တို့တိုင်းအနာလက်နက်ကင်ဖွဲ့စည်းတွေကိုစစ်ကောင်စီနဲ့ဆက်ဆက်ပြီးတယ်ဆိုတာပြည်သူလူထုကိုနော်ကျွန်တော်တို့ရောက်ထဲတွန်းပို့တယ်အဲကိစ္စအခုဆိုလို့ရှိရင်နွေဦးတော်လန်ရေးကပြန်လည်ထိုးစစ်တီစတော့မယ်လို့ကြေညာထားတဲ့အချိန်မှာအာဒီလိုသဘောထားနဲ့ဒီလိုဆက်ဆက်ပေးတာတွေဟာပြည်သူတော်လန်ရေးကိုနောက်ဆုံးအောင်ဆုံးရှုံးအောင်အချိန်ရှည်ကြာသွားအောင်လုပ်ပေးတာဖြစ်တဲ့အတွက်ပြည်သူလူထုအနေနဲ့ကတော့နာကြီးမုန်းတီးမှုရှိမှာမလွဲပဲလို့ကျွန်တော်ကတော့ယုံကြည်ပါလိမ့်ခင်
ဥတန်းဆိုးနိုင်ရဲ့တုံသက်ချက်အရဆိုရင်တရုတ်ရဲ့ဩဇာကအခုလက်ရှိစစ်ကောင်စီပေါ်မှာသူတို့ရဲ့လွှမ်းမိုးမှုပေါ့နော်သူတို့ဘက်ကဒီချိကပ်ပုံသူတို့အရင်စစ်ဆိုးရရင်းနဲ့ရှင်လို့ရှင်ရောလက်ရှိစစ်ကောင်စီပေါ်မှာတရုတ်ရဲ့ဩဇာလွှမ်းမိုးမှုအောင်ဘယ်လိုအခြေအနေရှိလဲရှင
်အဲ့ဒါတော့ခြုံငုံပြောရလို့ရှင်တော့ဗမာပြည်မှာအာဏာရလာတဲ့အစိုးရမှန်သမျှကြိုက်ပြီးဖြစ်စီမကြိုက်ပြီးဖြစ်စီမလွဲမရှောင်သာစွာတရုတ်ရဲ့နော်ကျွန်တော်တို့ဖိအားပေးမှုတွေကိုကျွန်တော်တို့လက်ရောရတာကြီးပါပဲ။ဘာကြောင့်လဲဆိုတော့ကျွန်တော်တို့နယ်နိမိတ်ပေါင်းကျွန်တော်မိုင်ထောင်300လောက်ရှိတယ်ဆက်ဆက်နေတဲ့တိုင်းပြည်ကြီးဖြစ်တဲ့အခါကျတော့အင်အားလည်းရှိတော့ဘယ်ဆိုမှငင်းလို့မရဘူး။ဒေါအောင်ဆန်းစုကြည်ဆိုကလက်ထက်ကလည်းကျွန်တော်တို့စာချုပ်ဖွံ့ဖြိုးရေးစာချုပ်19ခုချုပ်ခဲ့တဲ့အစဉ်အလာရှိပါတယ်။အဲ့တော့ဂျေဘူကပြောရလို့ရှင်တော့ဘသူမှတိတ်ပြီးတော့မလွန်ဆန်းနိုင်ဘူးပေါ့လား။ဒါပေမဲ့အခုကျွန်တော်တို့စစ်ကောင်စီနဲ့ကျွန်တော်တို့ NUG PDF တီပြည်သူတွေရဲ့တိုက်ပွဲအခုပြင်းထန်လာတဲ့အချိန်မှာတော့နော်ဟိုတဘောရကပို့ပြီးတော့ဟိုရှင်းလင်းပြတ်သားလာတာအဲ့ဒီအနေထားဟာအခုအစ်စ်ချိုးပြောင်းတော့ပါတယ်ဘာလို့ပြောင်းတာလဲဆိုတော့အမေရိကန်က NDAA ကျွန်တော်တို့ဟိုစာချုပ်တွေရဗမာပြည်ကဒီမိုကရေစီအင်အားစုတွေကိုကျွန်တော်တို့လက်နဲ့မဟုတ်တဲ့အဲငွေကြေးအကူအညီတွေထောက်ပံ့မယ်ဆိုတဲ့ကိစ္စရယ်နောက်ပြီးတော့ NUG အစိုးရအဖွဲ့ယုံဝါရှင်တန်မှာခွင့်လွှတ်ခွင့်ပေးပြီဆိုတဲ့အခါမှာတရုတ်အနေနဲ့အရင်တုန်းကဆက်ဆံရေးတွေကိုပြောင်းပြန်ခံပလိုက်ပါအရင်တုန်းကဗမာပြည်ကိုလွတ်နေတဲ့နော်စွန်ကောရှန်တို့ဟိုဖျက်ရှားလိုက်တယ်အဝန်ကြီးကတော့ယာရုတိုးသွားတာပေါ့ဗျာနော်ဒါကလည်းမဖေပလိုက်တဲ့နိတနီရောအခုနိုင်ငံသားရေးဝန်ကြီးသစ်တွေဟေးနောက်ပြီးတော့အခုကအာကျွန်တော်တို့တရုတ်ရဲ့တန်တမာလည်းအသိခံလိုက်အဲ့ဒါတဲ့ပို့ပြီးတော့ဆိုးဝါးလာတဲ့နော်တရုတ်ရဲ့စွဲဖွဲ့မှုကတော့ဘာလဲဆိုတော့အခုကယူနန်တရုတ်ပြည်ဘူအစိုးရတယ်မဟုတ်ယူနန်ပြည်နယ်ကကျွန်တော်တို့ခေါင်းဆောင်နေပါကျွန်တော်တို့တိုက်ရိုက်ကျွန်တော်တို့ပါဝင်ပတ်သက်လာအခုညီနောင်သုံးပေါ်ဒီမာမိတ်ဖွဲ့နဲ့ဆွေးနွေးပွဲမှာတော့ယူနန်ပြည်စဲကိုယ်စားလှယ်ကဝင်လာပြီးတော့ဝင်ထိုင်နေဆိုတာဘာအဓိပ္ပာယ်နော်အဲ့ဒါဟာတခုကတော့ဒီကျွန်တော်တို့ဒီအဲငြိမ်းချမ်းရေးမလုပ်လောက်အောင်ဖိအားပေးတဲ့သဘောမှာအခုလက်တွေ့ဆက်ဆံနေရတဲ့ယူနန်ပြည်နယ်ကအရာရှိတွေဒီဆင့်ပြီးတော့ဗမာပြည်ရဲ့အရေးမှာဆွတ်ဖက်လာတာကိုကျွန်တော်တွေ့ရပါတယ
်အဲ့တော့ဒီ NUG ဘက်ကရောပေါ့နော်သူတို့ဒီ NUG အမျိုးသားညီညွတ်ရေးအစိုးရအနေနဲ့ဒီတရုတ်ကိုသူတို့ဆက်ဆံရေးအပိုင်းမှာအရင်ကတည်းကသူတို့ကဒါ NLD ပါတီကြီးရဲ့ဒီအမတ်တွေလည်းဖြစ်တဲ့အခါကျတော့အဲဒီအရင်တည်းကဒီ NLD ပါတီအစိုးရလက်ထက်ခဲကတရုတ်နဲ့ဆက်ဆံရေးရှိခဲ့တယ်အခုသူတို့ဒီပြည်ပရောက်တာဖြစ်ဖြစ်နေဆက်ဒီမှာပဲဖြစ်ဖြစ်ပေါ့နော်ရှိနေတဲ့အချိန်မှာလည်းဒီပါတီချင်းတရုတ်ကွန်မြူနတီပါတီနဲ့လည်းဆက်သွယ်တစုံတရာပေါ့နော်အတိုင်းတာဒီအဆက်သွယ်ကြီးရှိတယ်ဆိုတဲ့အနေထားဆိုတော့အဲ့လိုမျိုးလည်းရှိတယ်ဆိုပြီးတော့ဒီ NUG တို့ CRPP တို့ဘက်ကလည်းထုတ်ဖော်ပြောဆိုထားရရှိရောအဲ့တော့ဒီတရုတ်ကဒီ NUG တို့နဲ့ဆက်ဆံရေးပိုင်းပေါ့နော်တရုတ်နဲ့ NUG ဆက်ဆံရေးပိုင်းမှာဘယ်လိုသုံးသပ်လဲရှင
် NUG ရဲ့ QB ပေါ်သဘောထားကအတော်လေးမှန်ကန်ကောင်းမွန်ပါတယ်တရုတ်ပြည်ပါတီကျွန်တော်ကွန်ကရစ်မှာရောအဲတရုတ်ပြည်ရဲ့ကြီးကျယ်တဲ့ကျွန်တော်တို့ဝ ွယ်လန်းနေကျင်းပတဲ့အခါတိုင်း NUG အစိုးရအနေနဲ့နော်တဝန်ဝလာတွေပြပို့ခဲ့ပါတယ်။နောက်အနေဆုံးအဖြစ်ဗမာပြည်မှာရှိနေတရုတ်တန်ရုံကိုလည်းအခြေအနေတွေနဲ့ပတ်သက်ပြီးတော့သူတို့ညှိနှိုင်းတိုင်ပင်ဝင်ရဖို့အတွက်အချိန်ကြီးတောင်းဆိုခဲ့ပါတယ်။ဒါပေမဲ့တရုတ်ဘက်ကအဲလို NUG ဘက်ကနေပြီးတော့ဒီတဝန်လွှားတွေနော်ကျွန်တော်တို့ကြည့်ယူဂုံပြူလွာတွေရရှိကြောင်းတခွန်းတပါရမှာမပြောခဲ့ဘူးပေါ့စာတကြောင်းတောင်ပြန်လာခဲ့တဲ့အနေထားမရှိပါဘာဖြစ်လို့လဲဆိုတော့ NUG ဆိုတာဟာဒီအမေရိကန်နဲ့အနောက်အုပ်စုကနေပြီးတော့ဟိုအားပေးနေတဲ့အင်အားစုဖြစ်တယ်ဒီအင်အားစုနဲ့ဘာမှဆက်ဆံစရာမလိုဘူးဆိုတော့ပြုတ်ရဲ့သဘောထားကြောင်းဘာမှမှတုံ့ပြန်ဘူးဟိုမပြုတ်ပါဘူးအခြားတစ်ဖက်ကပါရှိနေလေအခြားတစ်ဖက်ကပြုတ်ပြည်သဘောထားကပြည်တွင်းမှာဘာတွေဖြစ်ပြီးတော့ဘယ်သူကအကျန်းနေကျန်းဖက်နေပြုတ်ဗမာပြည်သူလူထုရဲ့သဘောထားကဘာဖြစ်တယ်လဲဆိုတာကိုပြုတ်ရဲ့တိုင်းပြည်တိုင်းမှာအကျဉ်းသုံးနေတဲ့နိုင်ငံကမူဝါဒမှာသူကတိုင်းပြည်မှာအုပ်စိုးနေတဲ့အစိုးရနဲ့ပဲသူကဆက်သွယ်ဖို့သဘောထားရှိအဲ့တော့ဒီတိုင်း NLD ကိုအခြေကာလတစ်ခုကနေပြီးတော့နော် NLD ကိုမဖျက်သိမ်းဖို့လို့နော်ဒီ2008ဖွဲ့စည်းပုံကိုအတိမတ်ပြုလို့တို့ဘာလို့ဒီသူကပြောနေကြတာကတကယ်ကဒီမာပြီမှာဘသူကတရားဝင်ဟုတ်ဆိုးနေတယ်လဲဆိုတော့သူအမြင်ပေါ်ကနေပြီးတော့သူကဆုံးဖြတ်တာဖြစ်ပါတယ်ပြည်သူလူထုရဲ့မျက်နှာနဲ့ပြည်သူလူထုရဲ့သဘောထားကိုထက်သွင်းစဉ်းစားတာမဟုတ်ပါဘူးဟုတ်ဆိုးနေတဲ့အစိုးရနဲ့ဆက်သွယ်လို့ရရင်ပြီးရောဆိုတာဟာတရုတ်ရဲ့နိုင်ငံရေးနိုင်ငံတကာနိုင်ငံကြီးဆိုင်ရာသဘောထားမူဝါဒအဲ့တော့သူအကျိုးစီးပွားအတွက်ခွင့်ပြုတဲ့အစိုးရဆိုရင်ကောင်းတယ် NUG ကဘလောက်ပဲဒီဖြောင့်မတ်မှန်ကန်တဲ့သဘောထားနဲ့ချင့်ကချင့်ကပြောကလက်ခံမှာမဟုတ်ပါဘူ
းဒီတရုတ်နဲ့ပတ်သက်လို့ဟိုမြန်မာပြည်သူတွေရဲ့သဘောထားမှာလည်းတက်ရှိမကြသေးခင်ကဒီတရုတ်နိုင်ငံသားယူကြီးအစ်စ်ကမြန်မာနိုင်ငံကိုလာပြီးတော့ဒီစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမေအောင်လှိုင်နဲ့တွေ့ဆုံသွားတဲ့ကိစ္စတွေမှာဆိုလို့ရှိရင်ဒီစကိုင်းတိုင်းကပြည်သူတွေကထုတ်ဖို့ဆန္ဒပြတာတွေပေါ့နော်သူတို့ဒီတရုတ်ကိုစန့်ကျင်တဲ့ဒီဆန္ဒပြပွဲတွေကိုလည်းသူတို့လုပ်ကြတဲ့အခါကျတော့အခုလိုမျိုးတရုတ်ရဲ့ရည်တည်ချက်နဲ့ပတ်သက်ပြီးမြန်မာပြည်သူတွေကမကြိုက်ဘူးမလိုလားဘူးဆိုတဲ့အပေါ်မှာသူတို့အဲ့ဒီအပေါ်မှာတရုတ်နိုင်ငံကထည့်မတွက်ဘူးလားဒါမှမဟုတ်ရေရှိတီအိမ်နီးချင်းတရုတ်နိုင်ငံနဲ့ဆက်ဆံရေးမှာဘလို့အကျိုးသက်ရောက်မှုတွေဖြစ်လာမှာလဲရှင်
ကျုပ်မြန်မာဆက်ဆံရေးတမိုင်းကြောင်းမှာပြည်သူလူထုကကျေနပ်လောက်တဲ့တရုတ်ရဲ့အကူအညီဆိုတာကျွန်တော်တို့မကြဘူးသလောက်မရှိဘူးသလောက်ပါဒီနေ့ကာလမှာကျွန်တော်တို့ဒီပြည်သူတရားလုံးကဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုထူထောင်ရေးဆရာနာရှင်စနစ်မြေမြုပ်သိမ့်ကျူပြည်ရေးဆိုတဲ့ဒီကြွေးကြော်တန်ကိုတန်းနဲ့ချီတဲ့ပြည်သူတွေကနေပြီးတော့ဒီဆုံးရတယ်ဖန်တီးထောင်ကြခံရတယ်ပန်းတီထောင်ချခံရတယ်ဆိုတော့နော်ကိစ္စတွေရှိလာတဲ့ရှိနေတဲ့အပေါ်မှာဘယ်လိုမှဒီစစ်ကောင်စီကိုအိမ်မပြူဆက်ဆံနေတဲ့အစိုးရတရားပေါ်ပြည်သူလူထုအနေနဲ့ဘယ်လိုမှကျွန်တော်တို့လက်မခံနိုင်ပါဘူးကြိုက်လည်းမကြိုက်ပါဘူးဒါကြောင့်မို့ဒီလိုအနေထားတွေအချိုးကွေ့ပြုတ်ပြီကပေါ်ပြလာတာနဲ့ပြန်နေဟိုစစ်ကောင်စီနဲ့ဒီခေါင်းဆောင်တွေတွေ့ဆုံရမှုတွေအပြီးမှာလေဘရောင်တောင်လူတို့ကနေပြီးတော့တုံ့ပြန်ဆန္ဒပြမှုရှိတယ်အခုဒီကျွန်တော်တို့စကိုင်းတိုင်းကနေပြီးတော့ဖြတ်ကျော်သွားနေတယ်ပြုတ်ရေနံပိုက်လိုင်းကိုစောင့်နေတယ်စစ်ကောင်စီရဲ့လုံခြုံရေးအဖွဲ့တွေကိုနှစ်ကြိမ်တိုင်တိုက်ခိုက်တာရှိလာပါတယ်ဒါဟာပြည်သူလူထုရဲ့သဘောဆန္ဒကိုကြောက်ခိုင်းပြီးတော့အာဏာရထားတဲ့အစိုးရပြမပြူတယ်တရုတ်ရဲ့ဆက်ဆံရေးကိုကျွန်တော်တို့ဗမာပြည်သူလူထုကတုံ့ပြန်ဖော်ပြလိုက်တာပါအခုဒီအခြေအနေတွေတိုးပွားလာတာနဲ့ပြအဲ့ဒီလိုပြုံးစန့်ကျင်တဲ့လှုပ်ရှားမှုပေါ်ပေါက်လို့ပြင်းနေတာဒါလေးအခြေအနေဗမာပြည်နိုင်ငံတကာမှာပါရှိတာနိုင်တဲ့ကျွန်တော်တို့အနေထားတွေကိုကျွန်တော်တို့တွေ့မြင်နေရပါတယ်ခင်
ဥတန်းဆုံးနိုင်အခုလိုမျိုးအချိန်ပေးပြီးတော့ VOA မြန်မာပိုင်းကမေးတဲ့မေးခွန်းတွေဖြေကြားပေးရတဲ့ကျေးဇူးတင်ပါတယ်ရှင့်
ဟုတ်ကဲ့ကျွန်တော်လည်းပြောဆိုရှင်းပြကုန်ရတယ်ကျေးဇူးတင်ပါတယ
်တေဝဩဇာနဲ့ပတ်သက်ပြီးမတ်အင်ဂျင်နိုင်ငံမင်းမြန်းတင်ပြခဲ့တာပါ
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်တဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ပင်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
မင်္ဂလာမနက်ခင်းပါခင်ဗျာမြန်မာပိုင်းအစည်းအဝေးရဲ့တနင်္လာနေ့မနက်ခင်းအစည်းအဝေးတွေကိုအမေရိကန်ပြည်ထောင်စု Washington CC ကနေ VOA ကတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်အခုဆက်ပြီးကမ္ဘာမြန်မာမီဒီယာမြင်ကွင်း ISP မြန်မာရဲ့မြင်ကွင်းချက်ပတ်စုများမြန်မာပြည်မှာပေးစာနဲ့ထူးခြားစံပြသတင်းများအစရှိတဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပါဦးမယ်ကမ္ဘာမှာစားနပ်ရိက္ခာမလုံလောက်မှုကိုအထူးဆိုးရင်ရတဲ့နိုင်ငံတွေစီးရင်နဲ့မှာမြန်မာနိုင်ငံပါဝင်နေပါတယ်နိုင်ငံရေးပဋိပက္ခတွေတဘာဝဘေးအန္တရာယ်တွေအပြင်စီးရေးသုံးစိတ်တိုးမြင့်လာကြောင်းစီးပွားရေးဖွံ့ဖြိုးမှုကိုလည်းပိုပြီးထိခိုက်လာပါတယ်။ကမ္ဘာမြေမှမီဒီယာမြင်ကွင်းသုံးသပ်ချက်ကိုစောင့်ပါရှင်ပြည်သွင်းနိုင်ကအလိမ္မာနဲ့အတူတင်ဆက်ထားပါတယ
်။အားလုံးပဲမင်္ဂလာပါခင်ဗျာ။ဒီတစ်ပတ်ကမ္ဘာမြေမှမီဒီယာမြင်ကွင်းကန်တာကမြန်မာနိုင်ငံမှာစားနပ်ရိက္ခာပြတ်လတ်နိုင်တဲ့အန္တရာယ်ကြုံတွေ့နေပြီလား။ဘာကြောင့်ဖြစ်ပေါ်ရပါသလဲ။ဘယ်လိုဖြေရှင်းကြမလဲဆိုတဲ့အကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်။ကျွန်တော်ကတော့ပြီးသွေးနိုင်ပါ။မြန်မာနိုင်ငံဟာပြည်တွင်းစစ်တားရှိဖြစ်ပွားနေတဲ့နိုင်ငံ။မြန်မာနိုင်ငံဂျီနိုဆိုက်လူမျိုးတုံးတပ်ဖြတ်မှုတွေဖြစ်ပွားရနိုင်ငံ။ဘာသာရေးလွတ်လပ်ခွင့်မရှိတဲ့နိုင်ငံ။ကမ္ဘာတည်င်းလွတ်လပ်ခွင့်အဆိုးဆုံး10နိုင်ငံထဲမှာပါဝင်တဲ့နိုင်ငံ။ဖွံ့ဖြိုးမှုအနည်းဆုံးနိုင်ငံ။မြန်မာနိုင်ငံဟာ Face State လို့ခေါ်တဲ့ကြရှုံးနိုင်ငံဖြစ်နေပြီလို့ပြောဆိုသုံးနှုန်းနေကြတာတွေရှိပါတယ်အထူးသဖြင့်တော့2021ဖေဖော်ဝါရီ1ရက်စစ်တပ်ကတကြော့ပြန်အာဏာသိမ်းပြီးတဲ့နောက်မှာ Fail State ဆိုတဲ့အတန်းပိုပြီးကျေလောင်လာတာတွေ့ရပါတယ်နိုင်ငံ내ဟောပဋိပက္ခနဲ့မငြိမ်သက်မှုတွေဖြစ်ပေါ်ခဲ့တယ်လို့ပညာရေးကျန်းမာရေးစီးပွားရေးအခြေအနေတွေဟာလည်းတိတိတသာဆိုးရွားလာတာတွေ့ရပါတယ်အထူးသဖြင့်စစ်ပွဲတွေတိုက်ပွဲတွေကြောင့်အိုးအိမ်စွန့်ခွာရတဲ့စစ်ဘေးရှောင်ဒုက္ခသည်တွေတန်းနဲ့ရှိတဲ့အထိများပြားလာခဲ့ပါတယ်ဒီလိုအချိန်မှာမွေဘူးရကင်းမောက်ဆိုသလိုတဘာဝဘေးအန္တရာယ်ဖြစ်တဲ့အင်အားပြင်းမိုးခါဆိုင်ကလုန်းမုန်တိုင်းတန်ကိုလည်းလောလောဆယ်မှာရခိုင်ပြည်နယ်ချင်းပြည်နယ်မကွေးတိုင်းနဲ့စကိုင်းတိုင်းတွေမှာအဓိကခံစားနေကြရပါတယ်
။ဒါကြောင့်လည်းမြန်မာနိုင်ငံမှာစားနပ်ရိက္ခာပြတ်လည်နိုင်တဲ့အန္တရာယ်ကိုကုလသမဂ္ဂကသတိပေးချက်ထုတ်ပြန်ခဲ့တာဖြစ်မှာပါ။ဒီအကြောင်းကို VOA ရဲ့မေလ29ရက်သတင်းမှာအခုလိုဖော်ပြထားပါတယ်။မြန်မာနိုင်ငံအတွင်းလက်နက်ကိုင်ပဋိပက္ခနဲ့အကြမ်းဖက်မှုတွေဆက်လက်ဖြစ်ပွားနေတာကြောင့်စားနပ်ရိက္ခာမလုံလောက်မှုနဲ့လူသားချင်းစာနာမှုအကူအညီလိုအပ်နေတဲ့အခြေအနေပိုပြီးဆိုးရွားလာနိုင်တဲ့အကြောင်းကုလသမဂ္ဂစိုက်ပျိုးရေးနဲ့စားနပ်ရိက္ခာအဖွဲ့ FAO ကသတိပေးထားပါတယ်။ဆူဒန်၊ဟေတီနဲ့ဘကီနာဖာဆိုနဲ့မာလီ၊အာဖဂန်နစ္စတန်၊နိုင်ဂျီးရီးယားစတဲ့အရေးပေါ်အကူအညီလိုအပ်တဲ့အဆိုးရွားဆုံးနိုင်ငံ၉နိုင်ငံနဲ့အတူစားနပ်ရိက္ခာမလုံလောက်မှုအတွက်အထူးစိုးရိမ်ရတဲ့နိုင်ငံ22နိုင်ငံထဲမှာမြန်မာနိုင်ငံကိုထည့်သွင်းထားတာပါ2022ခုနှစ်အတွင်းမြန်မာနိုင်ငံမှာပြည်တွင်းအိုးမဲ့အိမ်မဲ့အတိဒုက္ခရောက်နေတဲ့သူတွေအပါအဝင်လူ15သက်2သိန်းစားနပ်ရိက္ခာနဲ့အသက်ရှင်နေထိုင်ရေးအတွက်အထောက်ပံ့တွေလိုအပ်မဲ့အကြောင်း FAO အရာရှိတွေကပြောဆိုထားပါတယ်2023ခုနှစ်အတွင်းမှာမြန်မာနိုင်ငံကကလေးငယ်နဲ့အမျိုးသမီး2သန်း2သိန်းအတွက်အဟာရဖြည့်ဆည်းပေးနိုင်ရေးစားနပ်ရိက္ခာအကူအညီလိုအပ်မယ်လို့လည်း FAO ရဲ့အစီအခံစာကခန့်မှန်းထားပါတယ
်မေ28ရက်မြန်မာနောက်မှာလဲတောင်ရံငားရံလောက်ကန်ရသည့်ပင်လောင်းစစ်ဆောင်များဆိုတဲ့သတင်းတပုတ်ကိုဖတ်ရပါတယ်။အဲ့ဒီသတင်းမှာရှမ်းပြည်နယ်တောင်ပိုင်းပင်လောင်းဒေသကစစ်ဘေးရှောင်တွေဟာ၎င်းတို့ခိုးလုံနေကြတဲ့ကြေးရွာတွေရဲ့မြေလွတ်များကိုငားရံကတောင်ရံစပားစိုက်ပြူးပြီးဝိုင်းရေးတွေဖြည့်ရှင်းနေကြရတဲ့အကြောင်းရေးသားထားပါတယ်။ပရိပခတ်ဒေသတွေမှာစစ်တပ်ကကျင့်သုံးနေတဲ့ဖြက်လေးပြက်ဗျူဟာနဲ့မြေလံစနစ်ဟာလည်းစားနပ်ရိက္ခာမလုံလောက်မှုအချက်အသေးကိုဖြစ်ပေါ်စေတဲ့အကြောင်းရင်းတစ်ခုပါ။လေဆိုင်ချင်းချင်းခံဝန်ထိုးရမယ်လို့မော်တိတ်ဒေသခံများကစစ်တပ်ချင်းကြောက်ဆိုတဲ့သတင်းကိုမေ25ရက်အီယာရီသတင်းမှာတွေ့ရပါတယ်။စကိုင်းတိုင်းအင်းတုံမြို့နယ်မော်တိတ်ဒေသရှိတောင်သူတွေဟာလေယာလုံငန်းများလုတ်ကင်လိုပါကစစ်ကောင်စီတပ်တွေထံမှခံဝန်ထိုးနေရတယ်။အင်းတုံမြို့နယ်ဟာစစ်ရုပ်ချုပ်ရေးမာရှယ်လော့ထုတ်ပြန်ထားတဲ့နယ်မြေဖြစ်တာကြောင့်စစ်ရုပ်ချုပ်ရေးအမိန့်ကိုနာခံပါမယ် PDF တွေနဲ့မပတ်သက်ပါဘူးဆိုတာကိုခံဝန်လက်မှတ်ရေးထိုးရတယ်လို့ဒေသခံတွေကပြောတဲ့အကြောင်းသတင်းမှာဖော်ပြထားပါတယ
် Human Rights Watch ရဲ့2023ကမ္ဘာအစည်းအဝေးခန်းစာမှာလဲစားသုံးကုန်ပစ္စည်းများပို့ဆောင်ရေးကွင်းဆက်များပြတ်တောက်ခြင်းကုန်စည်လုံးများတိုးမြင့်လာခြင်းကုန်စည်ရှားပါလာခြင်းနဲ့စိုက်ပျိုးရေးအသက်မွေးဝမ်းကြောင်းလုပ်ငန်းများဆုံးရှုံးရခြင်းတို့ကြောင့်နိုင်ငံတော်စားနပ်ရိက္ခာပြက်လက်မှုပိုမိုတိုးပွားလာပါတယ်အာနာသိမ့်ပြီးနောက်ပိုင်းမြမကျက်ငွေစီအစမတန်ကျဆင်းလာတာကြောင့်လေးရဆုံကထွက်ပြေးလာရသူတွေနဲ့ပဋိပက္ခဒဏ်ခံရတဲ့လူလူသာမကမျိုးပြနဲ့မျိုးပြဝင်းကျင်ဒေသလူလူပါစားနပ်ရိက္ခာအကြက်တဲတွေနဲ့ရင်ဆိုင်နေကြရတယ်လို့ဖော်ပြထားတာတွေ့ရပါတယ်အားလုံးသိကြတဲ့အတိုင်းမျိုးပြဒေသတွေနဲ့ဆက်မှုစုံတွေမှာလည်းလျှက်စစ်မီပုံမှန်မရတာပြတ်တောက်ချိန်များလို့အိမ်တွင်းမှုလုပ်ငန်းအသေးစားနဲ့အလတ်စားဆက်မှုလုပ်ငန်းတွေဟာအပြည့်အဝလက်ပတ်နိုင်ခြင်းမရှိတော့ပါဘူးဆက်မှုဇုံတွေမှာလည်းအလုပ်သမားတွေရှော့ချတာလုပ်ငန်းတွေရပ်ဆိုင်းတာနိုင်ငံသားကုမ္ပဏီကြီးတွေပြန်လည်ထွက်ခွာတာကြောင့်အလုပ်ကိုင်းတွေဆုံးရှုံးအလုပ်လက်မဲ့တွေတိုးပွားလာဝင်ငွေတွေညော့နေလာပြီးစီးပွားရေးပုံမကျတဲလာနေပါတယ
်စစ်ကောင်စီဟာလည်းနိုင်ငံတော်မှာတိုက်ပွဲတွေဖြစ်နေတာကြောင့်စီးပွားရေးဖွံ့ဖြိုးမှုကိုအာရုံမစိုက်နိုင်ဘဲနိုင်ငံဗန္ဒာကလည်းစစ်သုံးစေးအတွက်တိုးမြင့်သုံးဆွဲနေတာတွေ့ရပါတယ်ဆီယနာသိမ့်ပြီးချိန်ကစလို့2023 AB လအထိတိုက်ပွဲပေါင်း1954ကြိမ်ဖြစ်ပွားခဲ့ကမြို့နယ်ပေါင်း330အနက်205မြို့နယ်မှာတိုက်ပွဲတွေဖြစ်ခဲ့တယ်လို့ ISP မြန်မာရဲ့အလေးထားရမည့် data အချက်လက်များအမှတ်45မှာဖော်ပြထားပါတယ်။ဒါ့အပြင် ISP မြန်မာရဲ့မြင်ကွင်းကျယ်မှတ်စုများမှာလည်းစစ်ကောင်စီရဲ့စစ်အသုံးစရိတ်3စနီးပါးမြင့်မားလာကြောင်း2023-2024 ဘဏ္ဍာနှစ်မှာစစ်အသုံးစရိတ်ဟာဘတ်ဂျက်ရဲ့28ရာခိုင်နှုန်းသတ်မှတ်ထားကြောင်း2023-2024 ဘတ်ဂျက်မှာပညာရေးနဲ့ကျန်းမာရေးနှစ်ခုပေါင်းဘတ်ဂျက်ဟာ15ရာခိုင်နှုန်းသာရှိကြောင်းအာဏာမသိမ်းခင်အရတအစိုးရလက်ထက်စစ်အသုံးစရိတ်10ရာခိုင်နှုန်းနဲ့နှိုင်းယှဉ်ရင်3စနီးပါးမြင့်တက်လာခြင်းဖြစ်တယ်လို့နှိုင်းယှဉ်ဖော်ပြထားတာတွေ့ရပါတယ်စစ်ကောင်စီဟာအာဏာဆက်လက်တည်မြဲရေးနယ်မြေစိုးမိုးထိန်းချုပ်နိုင်ရေးတို့အတွက်စစ်အသုံးစရိတ်တွေကိုတိုးမြင့်သုံးဆွဲနေတာတွေ့ရပါတယ်ဒါ့ပေမဲ့နိုင်ငံရေးအကဲခတ်တွေကတော့စစ်ကောင်စီအနေနဲ့တနိုင်ငံလုံးကိုထိန်းချုပ်နိုင်ဖို့ဆိုတာဖြစ်နိုင်ခြင်းမရှိတော့ဘူးလို့သုံးသပ်ကြပါတယ်။စစ်သုံးစရိတ်တွေတိုးမြင့်သုံးဆွဲနေတာဟာပြဿနာရဲ့အဖြေမဟုတ်ပါဘူး။လက်ရှိကြုံတွေ့နေရတဲ့ပဋိပက္ခစစ်ဘေးရှောင်ဒုက္ခတွေပြဿနာတွေအပါအဝင်ဆင်းရဲမွဲတေမှုစားနပ်ရိက္ခာမလုံလောက်မှုမလုံခြုံမှုတွေရဲ့အရင်းခံပြဿနာဟာနိုင်ငံရေးပြဿနာဖြစ်ပါတယ်။အရင်းခံပြဿနာဖြစ်တဲ့နိုင်ငံရေးပြဿနာကိုဖြေရှင်းနိုင်မှလက်ရှိရင်ဆိုင်နေရတဲ့အကျက်အတဲတွေကလွတ်မြောက်နိုင်မှဖြစ်တယ်လို့နိုင်ငံရေးစောင့်ကြည့်လေ့လာသူတွေကထောက်ပြကြပါတယ်။နိုင်ငံရေးပြဿနာကိုဘယ်လိုဖြေရှင်းကြမလဲဆိုတာကတော့သက်ဆိုင်ရာ stakeholders တွေနဲ့နိုင်ငံရေးအင်အားစုတွေအပေါ်မှာမူတည်နေတယ်လို့ဆိုရမှာဖြစ်ကြောင်းပါခင်ဗျာ
။ကိုပြည်စိုင်းနိုင်ရဲ့ကမ္ဘာမြန်မာမီဒီယာမြင်ကွင်းမှာအခုတော့ ISP မြန်မာရဲ့အလဲကိုရောက်လို့လာပါပြီ။ဒီဘက်မှာတော့တရုတ်ဘူဝါဒအကြောင်း ISP မြန်မာကစစ်စစ်သုံးသပ်ထားတာကိုနားဆင်ကြအောင်ပ
ါ။မြမအရေးမူဝါဒအထိုင်သင့်တဲ့အပြိုင်ဖြူဟာမြောက်စီးပွားရေးအစီအမံတွေပြည်ပြန်လာအောင်တရုတ်နိုင်ငံကကြိုးပမ်းလာပါတယ်။ပြီးခဲ့တဲ့နှစ်လအတွင်းတရုတ်မြန်မာဆက်ဆံရေးကို ISP မြန်မာကလေ့လာတဲ့အခါဒီအချက်ကိုအထင်ရှားတွေ့ရပါတယ်။တရုတ်နိုင်ငံကမြန်မာအရေးအတွက်အင်းနီချင်းတန်တမန်ရေး Neighborhood Diplomacy ကိုရှေ့တန်းတင်ပြီးမူဝါဒထိုင်သိချတာပါတယ်။တစ်ချိန်တည်းမှာပဲအပြည်ပြည်ဆိုင်ရာကုန်လဲပင်လဲရေးကြောင်းကုန်သွယ်ရေးစင်ကြံတဲ့ ILSDC ကိုတည်ဆောက်ဖို့ပြင်ဆင်နေပါတယ်။ဒါကိုအခြေပြုပြီးဒီဟာမြောက်အစီအမံတွေပြီးပြန်လာအောင်တရုတ်နိုင်ငံကတွန်းအားပေးလှုံ့ဆော်လာခဲ့တာပါ။အထင်ရှားဆုံးတစ်ခုကတော့ယူနန်၊ကျွမ်းရှိနဲ့စီချွမ်းပြည်နယ်တွေကစီးပွားရေးအစီအမံတွေနဲ့မြန်မာနိုင်ငံကိုချိတ်ဆက်ဖို့စစ်ကောင်စီနဲ့တရုတ်နိုင်ငံဘက်ကအရာရှိတွေကြားဆွေးနွေးမှုတွေအကြိမ်ကြိမ်လုပ်ခဲ့တာပဲဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်လအတွင်းတရုတ်ပြည်နယ်၃ခုကတာဝန်ရှိသူတွေနဲ့စစ်ကောင်စီအကြားထိတွေ့ဆက်ဆံမှု၁၇ချိန်တက်မနေရှိခဲ့ပါတယ်။စီးပွားရေးစဉ်ညာစီမံကိန်းနားလည်မှုစာချုပ်လာတဲ့အတွက်တွေ့ကြတာရှိတယ်လို့ခရီးသွားပူးပေါင်းဆောင်ရွက်ရေးအတွက်တွေ့ခဲ့တာလည်းရှိပါတယ်။နယ်စပ်ဖြတ်ကျော်လျှက်စစ်တပ်အားလိုက်စီမံကိန်းအတွက်တွေ့ကြတာလည်းပါဝင်ပါတယ်။ဒါအပြင်က ချင်းရွှေဟော်နဲ့လင်းချမ်းမြို့ကြားမှာရထားလမ်းဖောက်ဖို့နဲ့နဇက်ကုံသွေးရေးအစီအမံမှုလည်းလှုပ်လာပါတယ်။တရုတ်မြန်မာအိန္ဒိယသမုဒ္ဒရာကုံသွေးရေးလမ်းကြောင်းတစ်ကနေကုံသွေးရေးလှုပ်ဖို့ကိုလည်းနှစ်ဖက်အကြားဆွေးနွေးခဲ့ပါတယ်။ဒီအတွက်ရှမ်းနဲ့ကချင်မှာကုံသွေးရေးလမ်းကြောင်းတွေအခြေခံအဆောက်အအုံတွေအစီအမံတင်ဖို့လည်းကြိုးပမ်းနေပါတယ်။တရုတ်ပြည်နယ်3ခုနဲ့စစ်ကောင်စီရဲ့ကြားပူးပေါင်းဆောင်ရွက်ရေးကြိုးပမ်းချက်တွေဟာကုန်သွယ်ရေးစင်ကြံ ILSTC နဲ့စီးပွားရေးစင်ကြံ CMEC ကိုပေါင်းစပ်ဖော်ဆောင်မှုလှုပ်ဆောင်တဲ့ခြေလှမ်းတစ်ခုပါပဲ။ကုန်သွယ်ရေးစင်ကြံ ILSTC ဟာတရုတ်နောက်ပိုင်းဒေသနဲ့အာဆီယံအကြားချိတ်ဆက်မဲ့လက်ဆောင်သေးယူပို့ဆောင်ရေးစင်ကြံတစ်ခုဖြစ်ပါတယ်။ဒီစင်ကြံတရဲ့အစိတ်ပိုင်းတစ်ခုဖြစ်တဲ့ပင်လယ်ရေကြောင်းလမ်းတစ်ခုကိုတော့ပြီးခဲ့တဲ့နှစ်မှာဖွင့်ခဲ့ပြီးပါပြီ။အဲ့ဒီပင်လယ်ရေကြောင်းလမ်းဟာတောင်တရုတ်ပင်လယ်ဘေဘူးပင်လယ်ကိုစိတ်ကန်းကနေရန်ကုန်စိတ်ကန်းကိုတိုက်ရိုက်ချိတ်ဆက်ထားပါတယ
်။တရုတ်မူဝါဒအကြောင်းကို ISP မြန်မာကတင်ပြသွားခဲ့တာပါ။အခုမြန်မာပြည်ကပေးစာများအလဲကိုရောက်လို့ပါပြီ။VOA ကိုပြဖို့ကြတဲ့ပြည်သူတွေရဲ့ရင်ဖွင့်လွှာတွေအချံပြုတ်လွှာတွေကိုမအေးတန်တာချောကစူးစီးတင်ပြထားပါတယ်ခင်ဗျာ
ဒီနေ့ကင်းရှင်ပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံနေနေ့ဖြစ်ပါစေတော်ရရှိများရှင်VOA ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ email တွေပြီးတော့ VOA မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချားပေးပါရမရှင်။အခုအရင်ဦးဆုံးသောရရှင်တွေရဲ့မှတ်ချက်တူလေးတွေနဲ့စာချင်ပါတယ်။ကျော်စောစရဲသောရရှင်ကVOA ဆိုတာမြန်မာပြည်သူတို့ရဲ့မိတ်ဆွေဟောင်းမိတ်ဆွေကောင်းမှာဒါလေးခေါနာထောင်ခဲ့ကြရတာဆိုပြီးတော့ရေးလာပါတယ်။ကျေးဇူးတင်ပါတယ်နော်။ဦးဝင်းကြီးဆိုတဲ့တော်ရှင်စာပြန်ရေးလာလို့အခုဖော်ပြပေးခြင်းပါတယ်နော်။ဟိုတစ်ဘက်ကသူ့ရဲ့စာတစ်စောင်ဖော်ပြပေးပြီးသွားပါပြီ။ဒီဘက်တော့သူမေးထားတာလေးကတခြားတော်ရှင်တွေလည်းသိချင်မယ်ထင်လို့ဖော်ပြပေးခြင်းပါတယ်
။ VOA ရေးညကပြန်စာထုတ်လွှင့်ပေးတာကိုယ်တိုင်နားထောင်ကြားလိုက်ရလို့ဝမ်းသာပါတယ်ကျေးဇူးပါကျွန်တော်က VOA ပေးသက်ပါစာရေးတာလဲအဲ့တခေါက်ပထမဆုံးအချိန်ပါရေဒီယိုခေတ်ကလေးကအားတဲ့အချိန်တိုင်းနားထောင်ခဲ့တာအခုအသက်80ကျော်အထိပါပဲအခုမီဒီယာခေတ်မှာသတင်းဌာနတွေပြူပြန်းနေပြီမဲ့အရင်ကတည်းကသတင်းမှန်တွေကိုပဲဥအောင်ထုတ်လွှင့်ပေးတဲ့ VOA မို့ပါအခြားကဏ္ဍတွေကလည်းဗဟုသုတပေးတာကြောင့် VOA ကိုပဲနားဆင်ဖြစ်ပါတယ်တည်တတ်ပါစေအောင်မြင်ပါစေသိကျင်တာက VOA ဝန်တန်းဖြစ်အောင်ဘယ်လိုလုပ်ရမလဲဖြစ်ရင်ကောအမေရိကန်နိုင်ငံသားအဖြစ်ခံယူလို့ရလားမြန်မာပြည်ကောပြန်လာလို့ရလားလုပ်ချင်လို့မဟုတ်ပါဘူးအသက်လည်းကြီးနေပါပြီအင်္ဂလိပ်စာလည်းမကျွမ်းပါဘူးသိကျင်ရုံမှာဝိုင်းတော်သားအလုံးကြမ်းခံတာလို့မှာပါစေ
ဟုတ်ကဲ့ပါဦးဝင်းကြီးမြန်မာပြည်ကပေးစာများအစီအစဉ်ထုတ်လွှင့်နေခြင်းဒီ Facebook တိုင်းရိုက်ထုတ်လွှင့်မှုအမှာကျေးဇူးတင်ကြောင်းလာရေးလာတာကိုကျွန်မတွေ့လိုက်ရပါတယ်နောက်ဒီ messenger မှာလဲဆာလာထက်ရေးလာလို့ကျေးဇူးတင်ပါတယ်เนาะဒီမှာကျမစိတ်ထဲကခံစားချက်ကိုပြောရမယ်ဆိုတော့ဒီလိုမျိုးစာတွေပြန်လည်ရေးလို့ရတာကိုစိတ်ထဲမှာပြောသလိုလဲဖြစ်မိပါတယ်ဒီလိုမျိုးခင်မီတိုးတက်လာတဲ့ဆက်သွယ်ရေးတွေကြောင့်သောရရှင်နေနဲ့အပြန်လန်ဓာတ်ရိုက်လို့ကိုဆက်သွယ်လို့ရလာတာပါပြီးခဲ့တဲ့ဘက်တော့ကလည်းကျမဒီရခိုင်ပေးတဲ့စာရေးလာတဲ့သောရရှင်တယောက်ကို messenger ကစာပြန်လိုက်တာဒီမိနစ်ပိုင်းအတွင်းမှာပဲသူလဲစာပြန်ရေးလာလို့ကျမလည်းသူ့ကိုစာပြန်ရေးအပြန်လန်စာရေးလို့ရတာကိုတွေ့ရပါတယ်เนาะကျမတို့ဒီ American ပြည်အောင်စုနဲ့အာရှဒေသအချင်းကွာဟမှုကြောင့်တော့ရှင်အများစုနေလိုက်ပါမှာစာပို့လာရင်ကျမတို့စာမပြန်နိုင်လို့ဖြစ်တာပါမြန်မာနိုင်ငံကညဘက်ပိုင်းကျမတို့လည်းဒီဘက်ကနေပြီးတော့ဒီ Messenger ကိုဝင်နေတဲ့အချိန်ဆိုရင်တော့ရှင်နေနဲ့အခုလိုမျိုးအပြန်အလှန်စာရေးလို့ရတာတွေ့ရပါတယ်ဒါပေမဲ့တစ်ဖက်ကကြတော့လေဒီ VOU ကိုတစ်သက်လုံးစာရေးလာတဲ့ကိုတင်ဝင်းကြီးတို့ဒီမင်းနိုင်မင်းသားကြီးကိုကြီးမျိုးတန်းနောက်ပြီးတော့လာရှိုးကဆေးစရာကြီးဦးထွန်းသိန်းမြန်မာလေးကြီးစမချူချူလိုင်းဒီလိုမျိုးအမြဲတမ်းစာလိုက်ကနေပြီးတော့စာထည့်နေကြသူတွေရဲ့စာတွေမရတော့ပါဘူးသူတို့တွေအစဉ်ပြေရလားနေကောင်းကျက်မရလားကျမအမြဲတမ်းစဉ်းစားမိပါတယ်အစစအရာရာအစဉ်ပြေပါစေလို့လည်းဆုတောင်းမိပါတယ်ရှင်ကဲထားပါတော့ဒါတွေကို
Aku Uwenji made high a megon pipi jamari. Winji tizanaga, view window, piam blue low yamle. Suro, Jotan Luin, winna pipusu, and nezon drain up siabari. Jotan Luin pinya yet dejan tie, gonzon pipari. Alum yo winna pio, American Nanganapi, Kayulu yala lu mira maro. Aku now by manga, American Nanganarigo, Uzabi cantara pipari. American piazu suya, low poesy pillua. The mafia pian lalu yala, suino. မြန်မာနိုင်ငံကလာခွင့်ပြုရင်လာလို့ရပါတယ်ရှင်။ဟောရင်တော့ကျမတို့တော်တော်ကြာကြာပြန်လို့မရပဲနဲ့။နောက်ဥသိမ်းဆိုင်ကစပြီးအရတားအစိုးရအန်အယ်ဒီအစိုးရဒီအရတားအစိုးရပြန်တက်လာရခင်မှာကျမတို့ခဏခဏမမနိုင်ငံကိုနှစ်တိုင်းလိုပဲပြန်ပြီးတော့လာလို့အလုပ်ကိစ္စနဲ့ရောနောက်ပြီးတော့အလဲသဘောမျိုးလာလို့ရပါတယ်။ဒီစစ်အာဏာသိမ်းပြီးတဲ့နောက်မှာတော့ကျမတို့မပြန်ပြစ်တော့ပါဘူးနော်။ပြည်ဝင်ခွင့် get a good deal like Yara in it, Janella Pitimarino. Tomorrow, we got Tony beat at the Lady Madi, the Lady Maria Queenie, Dinja Kayara, and your petted Brimatakana Popiali Shibaino. I never put the Vigila, the Russian, or Timari, to Garo. Tomorrow season, Taya told him Amala Yila Pipari, the Russian, Altan Tiba.
Rinku Yabu Ato Muhammad Gubau, Kaked the Lout Tambuha, Neshimari. Eight Rinti Yabu de Maka, Yare the Dingo, Joshi Dwa Toyama, Godione Makawe, Miawi Yamaga, Tawon Timuba. Rinabo Yat Tambu Kaked the Lout Tambuha, Neshimari. Eight the Dingo Tiabu de Maka, the Ooz Sidana, a piano, Liza Murine, Paya Jack Piatan, Yama, Pibajau, Sina Tajita Tombiani. Along Zilu, Ilu, Balu, Lana, Javadia.
Then they go Nas and a bait at the young in a Sapien Yila Rapsipari. Okay, Jesu, two to my go out then to you. The mother in a lesson and a yitchin, Lumu Yagisa, or one a better Purotorashini. Go on, Timmy, you such a Gululu letter, Topo, Yitala, Sarigule, Lekan Yashivarishi. ဒီနေ့မှာပြီးခဲ့တဲ့တိုင်းသာလက်နက်ကိုင်အဖွဲ့ရဲ့ထိပ်သီးဆွေးနွေးပွဲနဲ့ပတ်သက်ပြီးရေးလာတဲ့သတင်းရှင်တွေရဲ့စာရေးကိုဖော်ပြပေးကြပါမယ်။တနင်္ဂနွေလောင်းပြစ်ခတ်တိုက်ခိုက်မှုရက်စရည်သဘောတူစာချုပ်
ပေရူကမြန်မြတ်တာစွာတွေးတောဆင်းစားပြီးလို့လဲဆေဆုကသူတို့ချက်ပါပြီးတဲ့လမ်းကြောင်းတိုင်းလုတ်ဖို့နဲ့အပေါ်စည်းကနေအမြင်နေပါတယ်တိုင်းသားလက်နက်ကင်ဖွဲ့တွေကလည်းတနက်ကင်ပြီးတော့ကုကျိုးစည်းဝါရှာရကလွယ်ပြီးဘယ်ပြည်သူမျက်နှာမှမထောက်ထားပါဘူးဘယ်မလဲတိုင်းပြည်ကိုစစ်စေတနာကောင်းတဲ့တိုးတက်စေချင်တာပြည်သူကမသိရမဟုတ်ပါဘူးစာလေးတစ်ကြောင်းစကားတစ်ခွန်းလောက်ထိကြရင်တော့မှအသက်နဲ
ရှင်လာရောက်သူရဲ့ကိုပိုင်းထင်မြင်ယူဆခြင်းနဲ့မှတ်ချက်ပေးလာတာဖြစ်ပါတယ်ဝန်နာဆိုတဲ့တော်ရှင်ကတော့ကျွန်တော်မသိလို့မေးပါရစေ
ဒီလိုဆိုလက်နက်ကင်တာသူတို့ကိုကျွတ်ပဲလို့ကျွန်တော်ထင်တယ်။ ကျမတို့ဗီဒီယိုမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းတွေပြီးတော့ကိုရိုင်းထွေးကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ဗီဒီယိုကိုစာရေးသားဖို့ဖိတ်ခေါ်ပါတယ်နော်။အီးမေးလ်ကနေစာရေးမယ်ဆိုရင်
Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း VOA Bemis News ဆိုတဲ့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ VOA မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။သရရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။
မြဝပြည်မှာပေးစာများကိုမအေးတန်တဲ့ကျော်ကတင်ပြပြန်ချပေးခဲ့တာပါအခုဆက်ပြီးကဘာတလွားကထူးခြားတဲ့သတင်းလေးတွေကိုတင်ပြပေးပါမယ်ထိုင်ဝမ်စန်တော့ဆိုင်မှာခြေထောက်ဆရေးချောင်းပါတဲ့ဗဇုံမျိုးနွယ်ဝင် iSupport အကောင့်ကြီးတွေနဲ့ Ramen ခောက်ဆွဲတွေကိုရောင်းချနေပါတယ်အမေရိကန်ကမျိုးလေးတစ်မျိုးမှာ2019ခုနှစ်ကတည်ဆုံသွားပြီးမြုပ်နှံထားခဲ့တဲ့ Catholic Christian တီလာရှင်တစ်ပါးရဲ့ရုပ်အလောင်းဟာပြန်ပေါ်တဲ့အချိန်မှာမပုတ်မတိုးပဲရှိနေတာကြောင့်လာရောက်ကြည့်ရှုသူတွေနဲ့စီကားနေပါတယ်ဒီလိုကဘာတလွားကထူးထူးခြားခြားသတင်းတွေကိုကိုငင်းချမ်းနဲ့မခင်ဖြူတွေတို့ကတင်ဆက်ပေးထားပါတယ်ခင်ဗျာ
ထိုင်ဝမ်ကျွန်းထိုင်ပင်မြို့တော်ကစားတောက်ဆိုင်တစ်ဆိုင်မှာခြေထောက်14ချောင်းပါတဲ့အစွန်မျိုးနွယ်ဝင် iSupport အကောင့်ကြီးတွေနဲ့ရမျန်ခောက်ဆွဲတွေကိုရောင်းချနေပါတယ်တယ်ရမျန် boy ဆိုတဲ့ site မှာဒီ iSupport အကောင့်ကြီးတွေနဲ့ခောက်ဆွဲကိုစားပို့ကျင်ကြတဲ့သူတွေရောဓာတ်ပုံရိုက်ပြီးကြွားကျင်ကြတဲ့သူတွေရောလာရောက်တန်းစီစားတောက်နေကြတာပါမေလ22ရက်နေ့ကစတင်မိတ်ဆက်ခဲ့တဲ့ဒီစားစရာအသစ်အစမ်းကိုလူမှုကွန်ရက်ပေါ်မှာကျင်ညာခဲ့ပြီးအလိုချင်ဆုံးအိမ်မက်ထဲကပါဝင်ပစ္စည်းတွေတော့ရခဲ့ပါပြီလို့ကြေညာခဲ့တာပါ DI support အကောင့်ကြီးတွေကိုပင်လယ်ရင်းနဲ့ထဲကဖမ်းယူရရှိတာဖြစ်ပြီးအယိုးရှင်းဆုံးချက်ပြုတ်နည်းဖြစ်တဲ့ပေါင်းပြီးတော့ခောက်ဆွဲကွက်ပေါ်မှာတင်ပြလိုက်တာပါလို့ခောက်ဆွဲပိုင်ရှင် Mr. Hugh ကပြောပါတယ်ရောမြန်ခောက်ဆွဲတပွဲကိုထိုင်ဝမ်ဒေါ်လာ1480အမေရိကန်ဒေါ်လာနဲ့ဆိုရင်တော့48ဒေါ်လာကျတဲ့မှာဖြစ်ပြီးဒီ iSupport အကောင့်ရဲ့အသားဟာကနန်းနဲ့ကြောက်ပစွန်ကြားကအသားထူးထူးနည်းနည်းဝါးရတဲ့အရာသာမျိုးရှိတယ်လို့စားသုံးသူတူကပြောပါရယ်ဒီကောင်ကြီးတွေကိုပင်လယ်ရေအောက်မီတာ360ကျော်ကနေ930ကျော်မှာတွေ့ရလိမ့်ရှိပြီးတော့ပင်လယ်ရေအောက်ကျမ်းပင်က၅ကြီးတွေရဲ့ခန္ဓာကိုယ်အချွင်းအကျံတွေကိုစားတောက်နေထိုင်ကြတာပါဒီ iSupport အကောင့်ကြီးတွေကိုဖမ်းဆီးရမိဖို့အတွက်ပင်လယ်ရေအောက်ကိုငါးဖမ်းပိုက်နဲ့တရွတ်ဆွဲရတာကြောင့်ဖဝင်းကျင်ပြက်စီးမဲ့အရေးကိုသုတေသနပညာရှင်တွေကစိုးရိမ်နေကြပြီးလူတွေရင်တုံးကစားနေကြအဆာဆာမဟုတ်တဲ့အတွက်လဲမာဂျူရီလိုတပ်ထုတက်တွေနဲ့အစိတ်တောက်တွေပါနေမဲ့အရေးကိုလည်းပညာရှင်တွေကသတိပေးနေကြပါရဲ့ရှင
်ဝယ်ယူပြန်တတ်တဲ့လူတွေရဲ့အုံနောက်ကတုံးပြန်ပုံအဆက်လက်တွေကိုစုဆောင်းနိုင်ဖို့အတွက်ဥကောင်းထဲမှာထည့်ထားလို့ရတဲ့ကျက်စစ်လိုင်းပုံရိပ်ဖန်ဆက်ရုပ်လက်တံကရိယာတို့မျိုးကိုဆွစ်ဇာလန်နိုင်ငံကသိပ္ပံပညာရှင်တွေကတီထွင်လိုက်ပါတယ်။ဥကောင်းခွန်ကိုဖောက်ပြီးအပေါက်အသေးလေးကနေဒီကရိယာကိုထည့်နိုင်တယ်လို့အထဲရောက်သွားတာနဲ့အုံနောက်ရဲ့နေရာတော်တော်များများကိုခြုံငုံနိုင်ဖို့အတွက်လက်တံအပျောက်ကလေး6ခုလည်းပါဝင်ပါတယ်။ဆက်ရုပ်လက်တံလေးတွေကပျော့လွန်းတာကြောင့်အုံနောက်နဲ့ဥကောင်းခွန်ကြားထဲမှာထည့်ထားနိုင်ပြီးတော့ဝယ်ယူပြန်တက်တဲ့အခါလူအုံနောက်ကတုံ့ပြန်ပုံအချက်လက်တွေကိုစုဆောင်းပေးမှာပါ။ဆဲယုတ်လက်တံအပြော့လေးတွေဟာအုံနောက်အပေါ်ဖိအားအ ਨੇ စုံတက်ရောက်စီမှာဖြစ်ပြီးတော့လျှက်စစ်ပုံရိပ်ဖမ်းအီလက်ထရိုလက်တံလေးတွေကလည်းတချောင်းချင်းစီအုံနောက်အပေါ်မှာကပ်ပေးနိုင်ပါတယ်ဒီဆဲယုတ်လက်တံလေးတွေကိုဝက်ကလေးတွေမှာစမ်းသပ်အောင်မြင်ထားပြီးတော့ဝယ်ယူပြန်ယောဂသည်တွေအတွက်ခွဲစိတ်မှုအ ਨੇ စုံနီးနဲ့ကုသပေးနိုင်ဖို့ရည်ရွယ်ပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုမစ္စရီကြီးတွေကမြို့လေးတစ်မြို့မှာ2019ခုနှစ်ကတိတ်ဆုံသွားခဲ့ပြီးမြုပ်နှံချခဲ့တဲ့ Catholic Christian တီလာရှင်တပားရဲ့ရုပ်လောင်းဟာပြန်ပေါ်တဲ့အချိန်မှာမပုတ်မတိုးမပြက်စီးပဲရှိနေတာကြောင့်လာရောက်ကြည့်ရှုဖူးမြော်ဆူတောင်းကြတဲ့သူတွေနဲ့စီကားနေပါတယ်။တချို့ကတော့ဒါဟာ Catholic Christian အယူအယသူတော်စင်ဖြစ်သွားတဲ့လက္ခဏာဖြစ်ပြီးတချို့ကလည်းဒါဟာဖြစ်လေရှိတဲ့ကိစ္စပါပဲလို့ပြောကြပါတယ်။တီလာရှင် Sister Wilhelmina Lancaster ရဲ့ရုပ်လောင်းကို April မှာနေရာအသစ်မှာမြုပ်နှံဖို့အတွက်ပြန်လည်တူးဖော်ရမှာအခုလိုမပြက်မစီးပဲတွေ့ခဲ့ရတာပါ။မစ္စရီပြည်နယ်ကိုဝါမြို့မှာရှိတဲ့
Benedictine Teams of Mary Queen of Apostles တိလာရှင်ကျောင်းရဲ့ထုတ်ပြန်ချက်အရ
မစ္စရီပြည်နယ်ရဲ့မြေကြီးဟာအဆိုတဲ့များတာကြောင့်ရိုးရိုးတက်တာကောင်းတဲ့ဆေးမစိမ်မဲဒီအတိုင်းမြုပ်ထားတဲ့တိလာရှင်ဝါဟယ်မီနာရဲ့အလောင်းကိုအယိုးပဲတွေ့ရမယ်လို့ထင်ထားခဲ့ပေမဲ့လို့လည်းအခုလိုမပုံမတိုးပဲတွေ့ခဲ့ရတာပါဒီလိုတွေ့ရှိတဲ့အကြောင်းကိုအများပြည်သူကိုအသိမပေးပဲထားခဲ့ပေမဲ့လည်းအဖွဲ့အစည်းတွင်းကအီးမေးလ်တစ်စောင်ဟာအများပြည်သူကြားပေါက်ကြားခဲ့ပြီးတဲ့နောက်ဒီသတင်းကတော်မီလို့ပြန့်နှံ့သွားခဲ့တာပါလူ1800လောက်ပဲနေတဲ့ဂူရာမြို့လေးကတော့အနေနဲ့အရရက်ကလူတွေလာနေကြတာကြောင့်လေဒေသခံစေတနာဝန်ထမ်းတွေနဲ့ရဲဝန်ထမ်းတွေကလူအုပ်ကိုစီမံနေရပါတယ် အခုလိုမပြတ်မစီရှိနေရတဲ့အကြောင်းရင်းကိုတေချာစုံစမ်းစစ်ဆေးမှုတွေလုပ်မယ်လို့သီလရှင်ကြောင်းကထုတ်ပြန်ထားပြီးတော့နောက်ပိုင်းမှာအများပြည်သူကြည့်ရှုနိုင်ဖို့အတွက်ရုပ်လောင်းကိုဖန်ခေါင်းတလားတဲ့ထည့်သွင်းပေးထားမယ်လို့ပြောပါတယ်။သူတော်စင်ဖြစ်သက်မှတ်ခံရဖို့အတွက်လှုပ်ထုံးလုံးဒီအတိုင်းရှောက်ထားရမှာဖြစ်ပြီးသက်မှတ်ထားတဲ့အချိန်၅နှစ်အတိုင်းတာကိုလည်းဆောင်ရအောင်ပါပါ။
သူကြဆပြသတင်းတွေကိုကိုကြီးကြနဲ့မခင်ဖြူထွေးတို့တင်ဆက်ခဲ့ကြတာပါ VOE မြန်မာပိုင်းကထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကို VOE Internet စာမျက်နှာမှာလည်း Radio Phatsu နားဆင်နိုင်ရပါတယ် website လိပ်ခတ်စာကတော့ bamis.voanews.com ဖြစ်ပါတယ်အခုတော့သတင်းအချင်းချုပ်ကိုကိုသားညူဦးကပြောပြပေးပါအောင်မယ်ခင်ဗျာ
အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီဟာစနေနေ့ကလွန်ကျုံဘေကင်းအစီအမံနေပါတဲ့လက်ဆက်အမြန်ရထားဖွင့်ဝတ်တယောက်ဖို့ရှိပေမဲ့အဲ့ဒီစာလူပေါင်း300နီးပါးတည်ဆုံခဲ့ရတဲ့ယထာတိတ်မောက်မှုဖြစ်ရာအိန္ဒိယနိုင်ငံရဲ့ရှေ့ဘက်ကျန်အိုဒီရှားပြည်နယ်ကိုတွားရောက်ပါတယ်။ပြီးခဲ့တဲ့တောက်ကြနေတော့ကခီးတဲ့တင်ယထာနှစင်တိုက်မိပြီးတော့ယထာတွဲတွေတိတ်မောက်သွားတဲ့ဖြစ်ရကြောင်းအိန္ဒိယနိုင်ငံရဲ့ယထာစနစ်ဘေကင်းလွန်ကျုံရေးအပေါ်မှာအတော်လေးစိုးရိမ်စရာတွေဖြစ်လာကြပါတယ်။အိန္ဒိယနိုင်ငံမှာခီးတော်လာမှုမှာယထာစနစ်ကိုအားပြုနေရပြီးတော့တနေ့ကိုလူပေါင်း22တန်းယထာတေယူပို့ဆောင်ရေးစနစ်ကိုအသုံးပြုနေရတယ်လို့သိရပါဗျ။မြန်မာစစ်ကောင်စီညီညာရေးကိုယ်စားလှယ်ဖွဲ့နဲ့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့တို့မိုင်းလာမြို့မှာတွေ့ဆုံမှုပြီးမှာပဲဂျွန်လ2ရက်နေ့ကစပြီးတော့မြောက်ပိုင်းမဟာမိတ်အဖွဲ့ဖြစ်တဲ့ MNDAA တပ်စခန်းတစ်ခုကိုမြန်မာစစ်ကောင်စီကစစ်ဆင်တိုက်ခိုက်တယ်လို့ကိုကန့်ဒေတာအခြေစိုက်တဲ့ကိုကန့်မီဒီယာကထုတ်ပြန်ပါတယ်။ဂျွန်လ2ရက်နေ့မနေ့ပိုင်းတော့အထူးဒေသတစ်မူပိုင် KI နဲ့က MNDAA ရာစီတပ်စခန်းတစ်ခုကိုစစ်ကောင်စီတိုက်ကထိုးစစ်ဆင်တာကြောင့်တနအီကြတိုက်ပွဲဖြစ်ခဲ့တယ်လို့ပဲဂျွန်လ3ရက်နေ့မှာလဲကိုကန့် KI တုံရှမ်းဒေသအခြေစိုက် MNDAA တပ်နဲ့စစ်ကောင်စီတပ်ကြားမှာနှစ်နာရီကြာတိုက်ပွဲဖြစ်တယ်လို့သိရပါတယ်။တိုက်ပွဲတွေမှာ MNDAA ကိုကန့်ဘက်ကတူးကြဆုံးပြီးတူးတန်ရတယ်လို့ထုတ်ပြန်ပေမဲ့စစ်ကောင်စီဘက်ကထိခိုက်သေးဆုံးမှုရှိမရှိကိုတော့မသိရပါဘူး။တိုက်ပွဲဒီမြန်မာစစ်ကောင်စီဘက်ကတော့ဒီတိုက်ပွဲတွေနဲ့ပတ်သက်ပြီးတော့တစုံတရာထုတ်ပြန်ပြောဆိုတာမျိုးတော့မရှိသေးပါဘူး။ထိုင်ဝမ်ရေးလက်ကြားမှာအမေရိကန်နဲ့ကနေဒါစစ်သည်မော်တွေရဲ့ပင်လယ်ပြင်အသွားလာလွှမ်းမိုးမှုကိုကာကွယ်ရပါမယ်ဆိုပြီးတော့တရုတ်ကာကွယ်ဝန်ကြီးကပြောလိုက်ပါတယ်။စင်ကာပူနိုင်ငံမှာကျင်းပနေတဲ့ကမ္ဘာကာကွယ်ဝန်ကြီးများရဲ့ရှန်ဂရီလာဆွေးနွေးပွဲမှာတရုတ်ကာကွယ်ဝန်ကြီးလီရှန်ဖူးကအခုလိုပြောဆိုသွားတာဖြစ်ပါတယ်။အမေရိကန်နဲ့ကနေဒါရေးသားစစ်သည်မော်တွေဟာထိုင်ဝမ်ရေးလက်ကြားမှာစင်ဒီကပူးတွဲသွားလာခဲ့တာဖြစ်ပြီးတော့တရုတ်စစ်သည်မော်ကအမေရိကန်သည်မော်ကိုဂိုက်130တဂိုက်အကွာကနေပြီးတော့ခေါင်းတီကျော်သွားခဲ့တာဖြစ်ပါတယ်။ဒါဟာအနည်းငယ်များတဲ့လုပ်ရက်ဖြစ်နေအမေရိကန် Indo Pacific စစ်တပ်နာချုပ်ကပြောဆိုထားပါတယ်။ထိုင်ဝမ်နဲ့တရုတ်ကိုချားထားတဲ့ထိုင်ဝမ်ကြီးလက်ကြားမှာအပြစ်ကင်းကင်းသွားလာနေကြတာအတွက်တရုတ်ကပြဿနာမရှိကြောင်းဒါပေမဲ့လို့အဲ့လိုမျိုးလွတ်လပ်စွာအပြစ်ကင်းကင်းသွားလာကြတာကိုအသုံးချပြီးတော့ရေချောင်းသွားလာပြီးလွှမ်းမိုးဖို့ကြိုးစားတာကိုတော့ကာကွယ်မှာဖြစ်တယ်ဆိုပြီးတော့ဗိုလ်ချုပ်ကြီးလီရှန်ဖူးကပြောပါတယ်တရုတ်ကအနိုင်ကျင့်တဲ့အခါဓမ္မမှုအကြက်ကင်တဲ့အခါမှာအမေရိကန်နေနဲ့နောက်တွန့်သွားမှာမဟုတ်ဘူးဆိုပြီးတော့လည်းအမေရိကန်ဘက်ကတုံ့ပြန်ထားပါတယ်ယူကရိန်းမြို့တော်ကီယက်မှာရှိတဲ့ရေချောင်းရံကာကွယ်ရေးအတွက်ထားတဲ့နေရာတွေကိုစစ်ဆေးဖို့ယူကရိန်းသမ္မတကအမိန့်ပေးလိုက်တဲ့နောက်စစ်ဆေးတွေ့ရှိချက်တွေအရကီယက်မြို့မှာရှိတဲ့လေကြောင်းရံကာကွယ်နေရာ1000ကျော်မှာအများစုဟာအသုံးပြုဖို့မသင့်တော်တာဝင်ခွင့်မရတာတွေဖြစ်နေတယ်လို့ယူကရိန်းမဟာဗျူဟာကျစစ်မှုရေးရာဝန်ကြီးကနေပြီးတော့ထုတ်ပြန်ပါတယ်။ဒီလိုမျိုးတွေ့ရှိချက်ကြောင့်အတော်လေးကိုမတက်မတာဖြစ်ရတယ်လို့သူ့ရဲ့ Telegram စာမျက်နှာမှာလည်းရေးပါတယ်။နားနေရာပေါင်း1058ခုကိုစစ်ဆေးကြည့်တဲ့အခါမှာ359ခုကအသုံးပြုလို့မရလို့နောက်ထပ်122ခုကပိတ်ပင်ထားတယ်လို့ဆိုပါတယ်။998ခုပဲအသုံးပြုနိုင်တာတွေ့ရတယ်ဆိုပြီးတော့ဒီဝင်ကြီးကရေးပါတယ်ရုရှားလေကြောင်းတက်ခိုက်မှုတွင်ပိတ်ထားတဲ့ဘုံခုနေရာကိုဝင်ဖို့ကြိုးစားစဉ်မှာအရသာ3ဦးတစ်ဆုံးခဲ့ရတဲ့နောက်အခုလိုမျိုးယူကရိန်းရဲ့ဒီလေကြောင်းရံကာကွယ်ဘုံခုနေရာတွေကိုစစ်ဆေးဖို့သမရကနေပြီးတော့အမိန့်ပေးခဲ့တာဖြစ်ပါတယ်ခင်ဗျာ
တရင်ချင်းချုပ်ကိုကိုသားညူကညင်ညာပေးခဲ့တာဖြစ်ပါတယ်ဒီညအစီအစဉ်ထုတ်လုပ်ရေးမှုကနန်းလောင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာတွေကတော့ဒရက်စပင်နဲ့ဇူဘဲအယ်ခရစ်တို့ဖြစ်ကြပါတယ် VOA American အတိုင်းရဲ့မနက်ပိုင်းစီစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းတို့ပြီးတာ24.50 နဲ့ line lab meter 190ပြင် Facebook ရဲ့စာမျက်နှာကလည်းတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာပါသွားလောက်ချင်များနဲ့တော့မြန်မာပြည်သူပြည်သားအလုံးဘေးအန္တရာယ်ကင်းကြမှာရှင်လန်းကြပါစေ VOA ကိုနားဆင်ကြတဲ့အတွက်လည်းအထူးကျေးဇူးတင်ပါတယ်ကျွန်တော်တမောင်တန်းပါ
This program has come to you from the Voice of America, Washington.